Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ10ရက်စနေနေ့မနေ့ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ24 40 51နဲ့လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးဇော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြတော့မှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဗြိတိန်နိုင်ငံမှာထိနှိုင်းအရေးအရာကိုဆက်ခံလိုက်တဲ့တတိယမြောက်ချားဘီယံဟာသူ့ရဲ့မိခင်လိုပဲရာသက်ပန်တာဝန်တွေထမ်းဆောင်သွားမယ်လို့သူ့ရဲ့နန်းတက်ပွဲမှာပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဗြိတိန်မှာကြီးအဲလစ်ဗဲရဲ့ဇာပနာကိုတက်ရောက်မှာဖြစ်ပါတယ်ယူကရိန်းရဲ့ရုရှားအပေါ်တံပြန်ထိုးစစ်ဟောင်းအောင်မြင်မှုရနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့နေတိုအတွင်းရေးမှူးချုပ်တို့ကပြောဆိုလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ Okay ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါရှင်းနှစ်2023ခုနှစ်တည်းမှာစစ်ကောင်စီကပြုတ်လို့မယ်ဆိုတဲ့ရွေးကောက်ပွဲရဲ့အလားအလာအခြေအနေဘယ်လိုရှိမှာပါလဲ
။မေဆန္ဒရှင်တွေလုံလုံချုံချုံနဲ့လွတ်လွတ်လပ်နဲ့မေ့ပေးနိုင်တဲ့အခင်းကျင်းမျိုးရှိနေတယ်လို့ကျွန်တော်ကတော့မြင်သေးဘူး။ဒါပေမဲ့ပြည်သူတွေက
ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဦးသာထွန်းလှပြောကြားသွားတာဖြစ်ပါတယ်။သတင်းတွေပြီးမှနားဆင်ရပါမယ်။ဒါအပြင်အခြားစိတ်ဝင်စားပွဲရာသတင်းပေးပို့ချက်နဲ့ဆောင်းပါးတွေကိုလည်းတင်ဆက်အောင်ပါပါ။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ။
ဘီအမာဂျီအဲလစ်ဘက်ကိုလွန်သွားပြီးတော့နန်းတက်လာတဲ့တတိယမြောက်ချားဘီယံဟာသူ့ရဲ့မိခင်ဆောင်ရွက်ခဲ့တယ်လို့ပဲတသက်တာလုံးဗြိတိန်နိုင်ငံနဲ့ဒနာသခါရောက်အဖွဲ့ဝင်နိုင်ငံတွေရဲ့အကျိုးကိုသိဖို့သွားမယ်လို့တောက်ကြနေနန်းတက်ပိသိက်ခံပွဲမှာပြောကြားခဲ့ပါတယ
် I speak to you today with feelings of profound sorrow
နန်းတက်ပြီးနောက်ဘန်ကင်ဟမ်နန်းတော်မှာပထမအဆုံးပြောကြားခဲ့တဲ့မိန့်ခွန်းမှာမိသားစုနဲ့တိုင်းပြည်အတွက်ဘဝတစ်လျှောက်လုံးမြုပ်နှံချိုးပန်းခဲ့တဲ့သူ့ရဲ့မိခင်ကိုချစ်ခင်လွှမ်းဆုံးမိကြောင်းကိုလည်းချားပြင်းကပြောကြားခဲ့ပါတယ်။မိခင်လိုပဲကြံရှိနေတဲ့ဘဝရဲ့အချိန်တွေကိုဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုလိုက်နာပြီးတိုင်းပြည်အတွက်ချိုးပန်းဆောင်ရွက်သွားမယ်လို့ကတိပြုကြောင်းအသက်83နှစ်ရှိပြီဖြစ်တဲ့ချားပြင်းကကတိပြုပြောကြားခဲ့ပါတယ်။ဒါ့အပြင်သားတော်အကြီးဖြစ်တဲ့ဝီလျံကိုလည်းအရှင်မင်းသားတွေကိုပေးလေရှိတဲ့ဝီလာနယ်စားဝီလာမင်းသားအဖြစ်ခန့်ခဲ့ပါတယ်။ဝီလျံရဲ့မိခင်ကဒိုင်ယာနာမင်းသမီးဖြစ်ပြီး1998ခုနှစ်မှာကွယ်လွန်ခဲ့ပါတယ်။မင်းသားဝီလျံရဲ့ကျင်အားတော်မင်းသမီးကိတ်ကိုလည်းဝီလာမင်းသမီးအဖြစ်ချီးမင်းခဲ့ပါတယ်။ချားဘီယံရဲ့နောက်တစ်ပွဲကိုဗြိတိန်ဝန်ကြီးချုပ်အသစ်လစ်ထရပ်စ်လည်းတက်ရောက်ခဲ့ပါတယ်။ချားဘီယံဟာစနေနေ့မနက် 7:00 နာရီမှာဘုရင်ဖြစ်ကြောင်းအများပြည်သူကိုတရားဝင်ကြေညာမှာဖြစ်ပါတယ်
။ဗြိတိန်ဘီယံမကြီး Queen Elizabeth ရဲ့ဇာပနာအခမ်းအနားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတက်ရောက်မယ်လို့အတည်ပြုလိုက်ပါတယ်။အသေးစိတ်ကိုတော့ကျွန်တော်မသိရသေးပေမဲ့ကျွန်တော်တက်ရောက်ဖြစ်မှာပါလို့ဂျိုးဘိုင်ဒန်ကသတင်းသမားတွေကိုပြောပါတယ်။သူ့အနေနဲ့တော့တတိယမြောက်ချားပြင်းနဲ့စကားမပြောရသေးပါဘူးလို့ပြောပါတယ်။အိုဟိုင်းယိုးပြည်နယ်ကိုလံဘတ်စ်နိုင်ငံတကာလေဆိပ်မှာတမရတွေစီးတဲ့ Air Force One လေယာဉ်ပေါ်ကိုမတက်ခင်လေးမှာသတင်းသမားတွေကိုပြောဆိုလိုက်တာဖြစ်ပါတယ်။ဇာပနာကျင်းပမယ့်ရက်ကိုအတီးမပြုတ်ရသေးပေမဲ့လည်းဒီလစက်တင်ဘာ19ရက်နေ့မှာလန်ဒန်မြို့တော်ကဝက်မင်စတာအဘေးလ်မှာပြုလုပ်လိမ့်မယ်လို့ယူဆနေကြပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကလည်းတမရဘိုင်ဒန်နဲ့တမရကတော်ဂျေးဘိုင်ဒန်တို့ဟာဝါရှင်တန် DC မြို့တော်မှာရှိတဲ့ဗြိတိန်တန်ယုံကိုတွားရောက်ပြီးဝမ်းနယ်ကြောင်းရေးသားတဲ့စာအုပ်မှာလက်မှတ်ရေးထိုးကြပါတယ်။သူတို့ကိုအမေရိကန်နိုင်ငံဆိုင်ရာဗြိတိန်တန်အမတ်ကြီးကကြိုဆိုပါတယ်။ဒါအပြင်ဗြိတိန်ဘုရင်မကြီးရဲ့ရုပ်ကလပ်ကိုတကြိုပြီးစီးတဲ့အထိအမေရိကန်အလံကိုဝမ်းနယ်ခြင်းအထိမ့်မတ်အနေနဲ့တိုင်ဝက်လွှင့်ထူဖို့လဲသမ္မတဂျိုးဘိုင်ဒန်ကအမိန့်ပေးလိုက်ပါတယ်ခင်ဗျာ
ယူကရိန်းတောင်ပိုင်းနဲ့အရှေ့ပိုင်းတွေမှာရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နွှဲနေတဲ့ယူကရိန်းတပ်ဖွဲ့တွေဟာတိသာတဲ့တိုးတက်အောင်မြင်မှုရလာနေတယ်လို့နေတိုးဌာနချုပ်ရှိရာဘရက်ဆဲမျိုးတော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့နေတိုးအတူရင်းမှုချုပ်ယန်စတိုလန်ဘတ်တို့ကတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းစစ်ပွဲဟာလအတော်ကြာလည်အောင်မယ်လို့လည်းသူတို့ကခံမှန်းပြောကြားပါတယ်ယူကရိန်းမြို့တော်ခီးဗ်ကိုကြာသပတေးနေ့ကတွားရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာ နေတိုးအဖွဲ့ဝင်မဟာမိတ်29နိုင်ငံကခေါင်းဆောင်နေနဲ့နေတိုးဌာနချုပ်မှတွေ့ဆုံပြီးအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်စစ်ပွဲဟာတကယ်ရေးကြီးတဲ့ကာလကိုရောက်လာနေပြီလို့ပြောဆိုခဲ့ပြီးလာမယ့်ဆောင်းရာသီအတွင်းမှာလည်းအကူအညီတွေဆက်ပေးသွားဖို့မဟာမိတ်အနောက်တိုင်းနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်ရုရှားသိမ်းပိုက်တဲ့ယူကရိန်းတောင်ပိုင်းနဲ့အရှေ့ဘက်ဒုံဘက်ဒေသတွေမှာယူကရိန်းရဲ့တံပြန်ထိုးစစ်အောင်မြင်မှုရလာနေတာတွေကိုရည်ညွှန်းပြီးတိုးတက်မှုအများကြီးရလာနေတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်တချိန်တည်းမှာပဲနေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကလည်းယူကရိန်းတပ်တွေဟာရုရှားတပ်တွေသိမ်းပိုက်ထားတဲ့နယ်မြေတွေထဲကိုဝင်ရောက်တိုက်ခိုက်ပြီးနယ်မြေတချို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ပြောဆိုပါတယ်ရုရှားစစ်ပွဲကြောင့်လူနေမှုစရိတ်မြင့်တက်လာမှုနဲ့စွန့်ရင်ပြဿနာကြုံနေရတဲ့မဟာမိတ်တွေအနေနဲ့လာမယ့်လတွေအတွင်းစီးလုံးညင်ညွတ်မှုဟာစိန်ခေါ်မှုနဲ့ကြုံရနိုင်တယ်လို့ယန်စတိုလန်ဘတ်ကသတိပေးပြောကြားခဲ့ပါတယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့စီးပွားရေးမူဝါဒတွေအတွက်လှုပ်ဆောင်နေတဲ့အကြောင်းသက်တည်ပြတဲ့အနေနဲ့စီမီကွန်ဒက်တာတပိုင်းလျာကူစက်ယုံတိစောက်ဖို့အတွက်ပြိုင်ဘက် Republican Party ကြီးစိုးတဲ့အိုဟိုင်းယိုးပြည်နယ်ကိုတောက်ကြာနေကရောက်ရှိနေပါတယ်။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်မှာအိုဟိုင်းယိုးပြည်နယ်ဒီမိုကရက်ကွန်ဂရက်လွှတ်တော်အမတ်တမ်ရန်ရဲ့မှတ်ချက်စကားကြောင့်အနောက်ရှက်ဖြစ်သွားပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်အနေနဲ့လာမယ့်2024သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးချယ်ခံဖို့ရှိမရှိမေးမြန်းခဲ့ပြီးတဲ့နောက်ဒီမိုကရက်ပါတီအနေနဲ့နောက်ထပ်ခေါင်းဆောင်သစ်ရွေးချယ်ဖို့လိုအပ်သလားမလိုအပ်ဘူးလားဆိုတာကိုလည်းတင်မ်ရိုင်ယန်ကလူသိရှင်ကြားမေးခွန်းထုတ်လိုက်ပါတယ်သမ္မတဘိုင်ဒန်ဟာကိုလန်ဘတ်စ်မြို့အနီးရှိလစ်ကီခရိုင်ကိုသွားပြီးအင်တဲကော်ပိုရေးရှင်းရဲ့ဒေါ်လာ20ဘီလီယံထုတ်လုပ်ရေးစက်ရုံမှမေးခွန်းပြောခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5မီတာ24 kHz 11.13 ညာ5မီတာ40 kHz 9413ညာ5မီတာ51 kHz 5809နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA စနေနေ့မနေ့ပတ်အံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လိုက်ပြီးတော့သတင်းတွေကိုပြောပြပါအောင်မယ်ယူကရိန်းရဲ့နျူကလ িয়ার ဒါအပိစက်ရုံဇီပိုရီရီရှာရှိရာအနာတိုဒါမျိုးအနီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့အတွက်ဒါအပိစက်ရုံကိုထိခိုက်နိုင်တဲ့အန္တရာယ်တိုးလာနေတယ်လို့နျူကလ িয়ার စွမ်းအင်အေဂျင်စီ IAEA ကတောက်ကြနေမှာသတိပေးလိုက်ပါတယ်နျူကလ িয়ার ရိုစိမှုဖြစ်ခဲ့ရင်ကာကွယ်ပေးနိုင်တဲ့အဓိကကျတဲ့နေရာတွေကိုဒါအပိတဲ့စက်ရုံပြင်ပကဒါအပိစက်နဲ့ဒါအပိလိုင်းတွေဟာပြတ်တောက်သွားပါတယ်အနာတိုဒါမျိုးကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်အခုလိုလျက်စစ်တပ်အားအခြားကြီးပြတ်တောက်နေတာဖြစ်တယ်လို့ဆိုပါတယ်ဒီလိုအခြေအနေတွေကြောင့်နောက်ဆုံးလည်ပတ်နေတဲ့ဒါအပိစက်ရုံကိုရိုက်ဆိုင်ရမယ့်အခြေအနေကိုရှိတယ်လို့ယူကရိန်းကပြောဆိုပါတယ်ဒီဒါအပိစက်ကနေဒါအပိစက်ရုံရဲ့နျူကလ িয়ার လောင်စာကိုအေးအောင်လုပ်တဲ့စနစ်အပါအဝင်ဇီပိုရီရီရှာကိုဒါအပိနေတာဖြစ်ပါတယ်ဒါအပိစက်ရုံကိုတာဝန်ယူထားတဲ့ကုမ္ပဏီနေနဲ့လဲစက်ရုံပြင်ပကဒါအပိစနစ်ကိုပြန်လည်ပြုပြင်နိုင်မယ့်အနေအထားမရှိတဲ့အတွက်နောက်ဆုံးကြံနေတဲ့ဒါအပိစက်ရုံကိုရပ်ဆိုင်းရမယ့်အနေအထားရှိတယ်လို့ IAEA Nuclear Swan Agency ရဲ့အကြီးအကဲ Rafael Grossi ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။စက်ရုံရဲ့ Nuclear အန္တရာယ်ကင်းရှင်းရေးနဲ့လုံခြုံရေးစနစ်တွေအတွက်လျှက်စစ်တပ်အားကိုအရေးပေါ်ဒီဇယ်နဲ့မောင်းတဲ့ဒါအပိစက်ကိုပဲလုံးဝမှီခိုရမယ့်အနေအထားမှာရှိနေတယ်လို့ IAEA ကပြောဆိုပါတယ
်။တရုတ်နိုင်ငံအနေနဲ့ကုလသမဂ္ဂလူအခွင့်အရေးရုံးနဲ့ပူပေါင်းဆောင်ရွက်မှုတွေဆက်လုပ်နိုင်တော့မှာမဟုတ်ဘူးလို့တရုတ်ထိပ်တန်းတန်တမာချန်ရှူးကတောက်ကြနေကပြောပါတယ်။တရုတ်နိုင်ငံအနောက်ပိုင်းရှင်ဂျန်းပြည်နယ်ကလူနည်းစုလူမျိုးစုတွေနဲ့ဝီဂါမွတ်စလင်တွေအပေါ်ဖိနှိပ်ဆန့်ကျင်တဲ့အတွက်အစိုးရရဲ့မူဝါဒတွေကိုဆန့်ကျင်ဝေဖန်တဲ့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်သူကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းမဟာမင်းကြီးရုံးနဲ့အဲ့ဒီလိုလူခွေရေးကိစ္စတွေမှာဆက်လက်လှုပ်ဆောင်ခြင်းမပြုတော့တာနဲ့တကဘာလုံးဆိုင်ရာအတိုင်းအတာနဲ့ပူးပေါင်းဆောင်ရွက်ခြင်းလှုပ်ဆောင်တာကိုတော့ပိုင်းခြားထားတယ်လို့ဂျနီဗာအခြေစိုက်ကုလသမဂ္ဂလူခွေရေးဆိုင်ရာမဟာမင်းကြီးရုံးတရုတ်တန်အမတ်ကြီးချန်ရှူးကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမူဝါဒအောက်မှာလူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်လာတာဟာလူသားမျိုးနွယ်စုအပေါ်ဆန့်ကျင်ရာရောက်တယ်လို့လူအခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ထုတ်ပြန်ချက်ဟာအခြေအမြစ်မရှိဘဲအပြစ်တင်ခြင်းတသက်သာဖြစ်တယ်လို့ချမ်းကပြောဆိုလိုက်ပါတယ်ခင်ဗျာ
ရေဘေးရန်ခံရတဲ့ပါကစ္စတန်နိုင်ငံကိုအကူအညီပေးရတဲ့အတွက်နေရကြရောက်ရှိနေတဲ့ကုလသမဂ္ဂအထွန်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာအတိုင်းအဝိုင်းကအရေးပေါ်အကူအညီတွေပေးချဖို့တိုက်တွန်းလိုက်ပြီးကုလသမဂ္ဂအနေနဲ့လည်းအကူအညီပေးသွားမယ်လို့တောက်ကြနေမှာကတိပြုပြောကြားခဲ့ပါတယ်
။ Pakistan needs massive financial support.to respond
ဒီရေဘေးအကျတဲ့ကိုဖြည့်ရှင်းဖို့ငွေကြေးအမြောက်အများလိုပါတယ်အကြမ်းပြန်တွက်ချက်မှုတွေအရအနည်းဆုံးအမေရိကန်ဒေါ်လာဘီလီယံ30လောက်လိုပါမယ်သွေးစည်းညင်ညွတ်မှုအတွက်ဒီအကူအညီကိုပေးရမယ်ဆိုတာထက်တရားမျှတမှုအတွက်ပေးရမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကအစ္စလာမဘတ်မြို့တော်မှာပြောဆိုခဲ့ပါတယ်တကယ်တော့တဘာဝတရားကြီးကိုလူသားတွေကစစ်ကြင်ကြားတိုက်ခိုက်ခဲ့တဲ့အတွက်တဘာဝတရားကြီးကတုံ့ပြန်တိုက်ခိုက်တာပဲဖြစ်ပါတယ်ဒါပေမဲ့တုတ်ပြန်တိုက်ခိုက်တဲ့ပြစ်မှတ်တွေကလွဲချော်နေပါတယ်လို့တင်စားပြောဆိုခဲ့ပါတယ်။လူဦးရေသန်း220ကျော်ရှိတဲ့ပါကစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာတဘာဝပတ်ဝန်းကျင်ကိုပျက်စီးစေတဲ့ဖန်လုံအိမ်ဓာတ်ငွေ1ရာခိုင်နှုန်းပဲထုတ်လုပ်ပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲမှုတန်းကိုအစိုးဆုံးခံရတဲ့ထိတ်တန့်10နိုင်ငံထဲမှာပါကစ္စတန်ပါဝင်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်။ပါကစ္စတန်မှာရေကြီးရေလျှံမှုတွေဖြစ်ကလူပေါင်း1400လောက်သေဆုံးပြီးအိုးအိမ်လန်းတရားတွေပျက်စီးကလူ9သိန်းလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်လူပေါင်းတန်း30ကျော်လောက်ရေဘေးသင့်ခဲ့ပါတယ်ခင်ဗျာ
ရှစ်နှစ်ပေါင်းတသန်း8သိန်းဝန်းကျင်လောက်ကအစောဆုံးလူမျိုးရင်းရဲ့ရှေ့အံသွားတစ်ချောင်းလို့ယူဆရတဲ့အရာတစ်ခုကိုဂျော်ဂျီယာရှေးဟောင်းသုတေသနပညာရှင်တွေကရှာဖွေတွေ့ရှိခဲ့ပါတယ်ဒါဟာဆိုရင်သမိုင်းတွင်မဲ့ရှာဖွေတွေ့ရှိမှုဖြစ်တယ်လို့အဲ့ဒီရှေးဟောင်းရှာဖွေလေ့လာရေးအဖွဲ့ရဲ့ဦးဆောင်သူဂျော်ယာဂျီပက်ဇီနာရှိဗာလီကပြောဆိုလိုက်ပါတယ်ဆိုလိုတာကဒမက်စီမြို့ကနေ12မိုင်အကွာမှာရှိတဲ့အဲ့ဒီနေရာဟာယူရေးရှားကောဥရောပနဲ့အာရှဒေသမှာလူသားမျိုးရင်းတွေရဲ့ရှေ့အကျဆုံးနေထိုင်တဲ့နေရာတစ်ခုကိုတွေ့ရှိခဲ့တယ်လို့သူကပြောပါတယ်အခုအဲ့ဒီနေရာဆိုရင်အာဖရိကတိုက်အပြင်ဘက်မှာကြိုတင်ရွှေပြောင်းနေထိုင်မှုလို့နားလည်မှုရရှိတဲ့အရေးကြီးတဲ့အခြေဆက်တစ်ခုဖြစ်တယ်ဆိုတာကိုရှာဖွေတွေ့ရှိလိုက်တာပဲလို့ပညာရှင်တွေကယုံကြည်နေကြပါတယ်အဲ့ဒီလိုတွေ့ရှိတဲ့နေရာဟာဂျော်ဂျီယာနိုင်ငံမြို့တော် TWC မြို့ရဲ့ TBC မြို့ရဲ့အနောက်တောင်ဘက်မိုင်60အကွာအိုရိုစမင်မင်နီခြေရွာအနီးမှာဖြစ်ပါတယ်အဲ့ဒီခြေရွာအနီးမှာ1960ခုနှစ်ကပထမဆုံးတူဖော်ရှာဖွေခဲ့ရမှာလူသားအပါအဝင်ရှေးဟောင်းတပ်ရှိတွေရဲ့အယိုးအကျွင်းကြံတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်2019ခုနှစ်ကနေအဲ့ဒီရှေးဟောင်းသုတေသနသတ်မှတ်ထားတဲ့နေရာကိုပြန်လဲစတင်တူးဖော်တဲ့အခါမှာတော့ရှေးဟောင်းအကြုံကြောက်ခင်းနဲ့ပတ်သက်တဲ့လမ်းကြောင်းတွေကိုရှာဖွေတူးဖော်ရရှိခဲ့ပါတယ်ခင်ဗျာ
စနေနေ့မနေ့ခင်ထိတ်တန့်ရအောင်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတော့ပါခင်ဗျာသတင်းပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပိပုတ်ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးကတော့စစ်ကောင်စီကပြောနေတဲ့ရွေးကောက်ပွဲဖြစ်လာနိုင်ခြေကိုကြည့်အောင်ပါမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနကိုဗုဒ္ဓဦးနေကပြောကြားရမှာတော့နိုင်ငံတော်တည်ငြိမ်ရေးကိုထိန်းချုပ်ထားနိုင်ပြီမို့ရွေးကောက်ပွဲကိုငိုညီမှန်းထားတဲ့အတိုင်း2023ရှင်းနှစ်ထဲမှာကျင်းပနိုင်ခြေရှိတယ်လို့ပြောခဲ့တာကဘာကြောက်ပါလဲဖွဲ့စည်းပုံအခြေခံအရရောဘယ်လိုအနေထားရှိပါသလဲသုံးသက်သူတွေကတော့လက်ရှိပဂရိအနေထားကြောင့်ရွေးကောက်ပွဲဖြစ်လာဖို့မလွယ်ပဲတင်းမာမှုတွေနဲ့ပိုတောင်ဆိုးလာနိုင်တာမို့ပဲပေါင်းစုံပါဝင်တဲ့ညှိနှိုင်းမှုတွေအရင်လုပ်ဖို့လိုတယ်လို့တိုက်တွန်းကြပါတယ်ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နေနဲ့ဘာကြောင့်ခုလိုပြောခဲ့တာဖြစ်နိုင်ပုံကိုမြမရေးသုံးသက်သူဥအောင်သူငင်းက
နိုင်ငံတကာအသိုင်းအဝိုင်းမှာထောက်ခံမှုပို့ပြီးတော့ရစေခြင်းနဲ့လည်းသဘောရှိတယ်။နောက်တစ်ခါကျတော့လည်းလက်ရှိစစ်ကောင်စီအနေနဲ့ဒီရွေးကောက်ပွဲကသူတို့ရဲ့ခက်ပေါက်တစ်ခုဖြစ်တယ်ပေါ့ဗျာ။နောက်တစ်ခါသူတို့ကိုသူတို့ယာယီအစိုးရသဘောမျိုးဆောင်ရွက်နေတာပါဆိုတော့ပုံစံမျိုးပေါ်လွင်စေချင်တာလို့ထင်ပါတယ
်။အခုလိုရွေးကောက်ပွဲလက်တွေ့လုပ်နိုင်ဖို့မြေပြင်အခြေအနေပေါ်မှာတော့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလှက
လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်ဆုံးထွင်းနေတဲ့အခြေအနေအရဆိုမေးစံတားရှင်တွေလုံလုံချုံချုံနဲ့လွတ်လွတ်လွတ်လပ်နဲ့မေးပေးနိုင်တဲ့အခင်ကျင်းမျိုးရှိနေတယ်လို့ကျွန်တော်တို့ကတော့မြင်သေးဘူး။ဒါပဲဆိုရင်ပြည်သူတွေကအတိတ်တော့ရောက်နေတာရှိတယ်။ရွက်ရော်တွေနေစဉ်ရက်ဆက်မင်းရှုခံရတဲ့တဲ့င်းကိုကြားနေရတယ်။နေစဉ်ရက်ဆက်ပြည်သူတွေကိုယ်ရဲကိုယ်ရဝဆွမ်းခွာပြီးထွက်ပြေးနေရတဲ့နေစဉ်ရက်ဆက်ပောက်ကွေးမှုတွေဖြစ်နေတယ်။အသက်ပြင်းစမှုတွေရှိနေတဲ့အခြေအနေရှိတဲ့တော့လွတ်လွတ်လွတ်လပ်နဲ့လုံလုံချုံချုံနဲ့တရားမျှတတဲ့
ရွေးကောက်ပွဲတကူလုံးလို့ရတဲ့အခင်းချင်းမမြင်ဘူးဒီနောက်ဆုံးရွေးကောက်ပွဲတွန်းဆိုရင်ကျွန်တော်တို့ရဟင်ပြင်းနေမှာမြို့နယ်စစ်ကနမြို့နယ်ရှိတယ်ကိုမြို့နယ်ကိုရွေးကောက်ပွဲမလုပ်ဘူးငါမြို့နယ်လုပ်တယ်နောက်သူမြို့နယ်ကိုတဝက်တပြတ်လုပ်တယ်မင်းစားလာချင်းတသိန်း600000မှာ၄တောင်းကျော်ပဲမေးပေးခွင့်ရခဲ့တယ်အဲ့ဒီလိုရွေးကောက်ပွဲပုံစံမျိုးမဖြစ်သင့်ဘူးစိန်ထဲမှာဖွဲ့စည်း ောင်ဦးရဲ့ထွန်းကအ
ခြေခံဥပဒေအရကတိုင်းပြည်ကိုညီဝေးပြပြအောင်ပြန်ထိန်းဖို့ကနှစ်နှစ်ပဲအလွန်ဆုံးခွင့်ပြုထားတာပထမဆုံးတစ်နှစ်ပြီးတဲ့က6လ6လတက်တန်းနှစ်ကြိမ်တိုးနိုင်တယ်လို့အခြေခံဥပဒေကဆိုတယ်အဲ့တော့စုစုပေါင်းနှစ်နှစ်ပြည့်သွားတဲ့အခါမှာလွတ်တော်မရှိဘူးဆိုလို့ရှိရင်6လအတွင်းမှာရွေးကောက်ပွဲလုပ်ပေးရမယ်လို့အဲ့လိုပြဋ္ဌာန်းထားတယ်အဲ့တော့ဟုတ်ပြီတိုင်းပြည်အခြေအနေကအားလုံးကိုထိန်းမထားနိုင်ဘူးဆိုရင်ဖြစ်ပါမလားဆိုတော့အခြေခံဥပဒေမှာကအဲ့လိုရွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေကိုခြံလှပ်ထားခဲ့လို့ရတယ်လို့ဆိုတယ်အဲ့တော့လုပ်နိုင်တဲ့နေရာမှာလုပ်မယ်เนาะတချို့မျိုးနယ်တွေဆိုရင်အပြည့်အဝမလုပ်ခန်းနဲ့လုပ်နိုင်တဲ့မြို့ပေါ်ရပ်ကွက်လောက်ပဲလုပ်တာမျိုးတွေလည်းရှိမယ်ဒီရွေးကောက်ပွဲနယ်မြေဒဏ္ဍာရခိုင်နှုန်းကျင်းပနိုင်မှဒီရွေးကောက်ပွဲအထမြောက်အောင်မြင်သည်လို့ပါလို့အဲ့လိုတတ်မှတ်ထားချက်မရှိဘူးတခါမဲလာပေးတဲ့ပြည်သူလူထုမဲဆန္ဒရှင်ဒဏ္ဍာရခိုင်နှုန်းရှိမှအဲ့ဒီနေရာကရွေးကောက်ပွဲအောင်မြင်သည်ဆိုတဲ့တတ်မှတ်ထားချက်လည်းမရှိဘူးအဲ့တော့တယောက်တလေလာပေးရင်လည်းရတယ်တယောက်မှလာမပေးရင်လည်းဖြစ်တယ်ဒါပြိုင်မဲ့လူမရှိလို့ရှိရင်လည်းပြိုင်ပဲတယောက်ပဲရှိတယ်ဆိုရင်အဲ့လူကလည်းအလိုလျောက်ရွေးခံရတယ်လို့အဲ့လိုတတ်မှတ်ထားချက်တွေရှိတယ်အဲဆိုတော့ပြောချင်တာကရွေးကောက်ပွဲကိုမဖြစ်ဖြစ်အောင်လုပ်လိမ့်မယ်
ဒါပေမဲ့အချင်းကိုလိုသလိုတိုးနိုင်တဲ့တာမန်အဖြစ်ဆိုတဲ့စကားလုံးနဲ့ပုံမှန်မဟုတ်တဲ့အခြေအနေနဲ့လှုပ်သွားနေတာမျိုးဖွဲ့စည်းပုံဥပဒေမှာပါတယ်လို့မဟာပြူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာကညွှန်ကြားမှုလည်းဖြစ်တဲ့ဥအောင်သူငင်းကထောက်ပြပါတယ
်2008ဖွဲ့စည်းပုံကိုပြန်ကြည့်တဲ့အခါကျတော့သူတို့ပြဋ္ဌာန်းချက်တစ်ခုရှိတယ်ဗျာအဲလိုပုံမှန်အခြေအနေမဟုတ်တော့အခါ၌ဆိုတဲ့ဟာမျိုးဖော်ပြတာမျိုးရှိတယ်ဗျနော်ဆိုလိုတာကဟိုပုံမှန်အခြေအနေမဟုတ်ဘူးဆိုလို့ရှိရင်သက်တမ်းကိုလည်းထပ်တိုးလို့ရနိုင်တယ်ဆိုတော့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးလည်းဖြစ်နိုင်တယ်ဒီကိစ္စကတော်တော်လေးဝေဝါးဝါးတော့နိုင်ပါလားဒါပေမဲ့လည်းဒီဟိုရုပ်ကပွဲကိုဆက်ကျင်းပသွားဖို့များတယ်လို့ထင်ပါတယ
်ဒါပေမဲ့ဥယေထွန်းကတော့
တကယ်လို့တိုင်းပြည်ကဆက်ပြီးတော့အဲတက်ကနေပြီးတော့အုပ်ချုပ်ဖို့နော်လိုတယ်လို့ဟိုယူဆလို့ရှိရင်အစိုးရဖြစ်လာပြီးမှသမရာကနေပြီးတော့တက်ကိုပြန်ပြီးတော့အာဏာလွှဲအပ်ပေးတာပေါ့နော်ဒီအခြေခံဥပဒေနဲ့ပြန်ပြီးညီညွတ်အောင်ပြန်လုပ်တာမျိုးပေါ့အဲ့ဒါလို့လဲလုံနိုင်တယ်လို့အခြေခံဥပဒေမှာဖွင့်ပြထားတယ
်ဥအောင်သူငင်းကတော့ရွေးကောက်ပွဲဆိုင်ရာသတိပြုတင်တာကိုလည်းအခုလိုထောက်ပြပါတယ
်လက်တွေ့အနေထားမှာတော့ဒီရွေးကောက်ပွဲလုပ်လို့ရှိရင်ဒီတိုင်းပြည်အတွက်ပို့ပြီးတော့ကောင်းတဲ့အခြေအနေဖြစ်လာမလားပေါ့ဒါမှမဟုတ်ရင်ဒီရွေးကောက်ပွဲလုပ်ခါမှပို့ပြီးတော့မတည်ငြိမ်မှုတွေနဲ့နောက်တစ်ခါလောက်ကျန်တက်ပြတ်မှုတွေသွေးထွက်သွားရမှုတွေပိုဖြစ်လာမလားပေါ့ဆိုတော့ဒီလိုအခြေအနေမျိုးကတော့ကျွန်တော်တို့လည်းမဆုံးဖြတ်နိုင်ပါဘူးအခုနေသားမှာတော့တစ်ဖက်သားဆုံးဖြတ်ပြီးတော့သွားတဲ့ပုံစံမျိုးကိုပိုဆန်းတယ်ပေါ့နော်အဲ့ဒီချက်ဆာလို့ရှိရင်တော့ဒီတိုင်းပြည်အတွက်ရေးကြီးတဲ့အင်အားစုတွေအားလုံးဟိဟိနိုင်နိုင်နဲ့တို့ပဲလို့ဆက်လှမ်းကြမလဲဆိုတော့အဲ့လိုသဘောတူညီချက်မျိုးရှိရင်ပိုကောင်းပါလား
ဒီပေါ်ဦးသာထွန်းလှကလည်
းဝိဆုံဆွေးနွေးအဖြေချာလူစိတ်မရှိရင်တော့ကွာရုပ်ကပွေးရှိတာမရှိတာလည်းဆယ်မှာမဟုတ်ဘူးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းအရတွေးဆဆွေးနွေးအဖြေရှာမှုမလုပ်နိုင်ရင်တော့ကပဋိပက္ခတွေပြဿနာတွေကပိုလို့ရှုပ်ထွေးလာမယ်အခြေအနေမျိုးလေးဖြစ်တော့နိုင်တယ်
တကယ်တော့ပဋိပက္ခတွေပြင်းထန်နေချိန်မှာရုပ်ကပွေးသဘာဝအပြိုင်ဆိုင်တင်းမာမှုတွေပိုတိုးစေတာမို့မြမနိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်တာအပြင်လက်ရှိပြင်းထန်မှုတွေပိုဆိုးလာမှာကိုသုံးသက်သူအများကစိုးရိမ်နေကြပါတယ်ခင်ဗ
ျကိုဝင်းမင်းတင်ပြခဲ့တာပါခင်ဗျာအခုတော့မွန်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါမွန်ပြည်နယ်တန်မြူးဇီယံမြို့ပိန်တယ်တော်ကြေးရွာနီးမှာလူမှုကူညီရေးကားပရဟိတကားမိုင်းဆွဲတိုက်ခိုက်ခံရပြီးပရဟိတအသင်းသားတူဦးဒန်းရအပြင်းထန်ရခဲ့တယ်လို့တာဝန်ရှိသူကပြောပါတယ်။ရပင်းကိုကြည်ဖောက်ဝင်ထားတဲ့ဒန်းရကြောင့်မော်လမြိုင်စေယုံကြီးမှာအရေးပေါ်ကူတာမှုခံယူနေရပါတယ်။ဒီမိုင်းဆွဲခံရတဲ့ကိစ္စက PDF တရဲ့လုပ်ရဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။မော်လမြိုင်ကိုလူနာပို့ပြီးပြန်လာတဲ့အောင်မင်္ဂလာနိုင်ရေးကူညီမှုနဲ့လူမှုကေဇယ်ရေးအသင်းလူနာသွင်းရင်ဟာစက်တင်ဘာလ9ရက်မနက်အစောပိုင်းမှာတန်ဖြူစီရဲ့ပိန်နေသောခြေရွာအနီးမိုင်းဆွဲတိုက်ခိုက်ခံခဲ့ရတယ်လို့အသင်းတာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီတိုက်ခိုက်ခံရမှုမှာရင်မောင်းနဲ့ရင်နှောင်းလိုက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အသင်းဥက္ကဋ္ဌကပြောပါရတယ်
။ကျွန်တော်တို့ကလူနာပို့ပြီးအပြင်ဖြစ်စဉ်ဖြစ်တဲ့နေအောင်ကျွန်တော်တို့12:20လောက်ရောက်တယ်ပေါ့။ ကျော်တော့ကစီးပြန်တော့နစီးပြန်တော့အရှိသူကြီးကလော့သွားပြီအနောက်စီကဝေါင်းဆိုတဲ့အမအတန်ကြားပြီးတော့တော်တော်တော်တော်တော့ပစ်တော့ဘာတော်တော်တော်ဆိုတော့ကားကပက်လက်လန်သွားလန်သွားပြီးတော့အမကျွန်တော်အရှိကားကညီတော့ရက်ပြီးတော့သူ့နောက်ပြန်ဆွဲထုတ်ပြီးလမိုင်းစီးရုံပို့တယ်လမိုင်းစီးရုံကနေတော့နန်းလေးနိုင်ထိုးလောက်မှာကျွန်တော်မော်လမြိုင်ပြန်တက်လာပြီးတော့ဒီမော်လမြိုင်ကိုအကြီးပေါ်ထဏမှာပေါ့ဒီကူတမ်းမ
ော့မသိရသေးပါဘူးတတ်မှတ်ချက်တွေနဲ့အညီအရေးပေါ်လူနာတင်ရင်ကိုမောင်းနှင်ခဲ့ပေမဲ့မိုင်းဆွဲတိုက်ခိုက်ပြီးပြစ်ခတ်ခံရတာကြောင့်အသင်းသား2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မော်တော်ယာဉ်လည်းကြေမွပျက်စီးသွားတယ်လို့အသင်းတာဝန်ရှိသူတွေကပြောပါတယ်အသက်အန္တရာယ်ရှိတဲ့အထိကြုံတွေ့လာရတဲ့အခြေအနေတွေကြောင့်ပရာဟိတလုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်နိုင်ဖို့စဉ်းစားစရာဖြစ်နေတယ်လို့လည်းအသင်းတာဝန်ရှိသူတွေကပြောပါတယ
်ခါတိုင်းကျွန်တော်တို့တွားနေတာပဲအဲဒီတိုင်းပဲတွားနေချာဖွဲ့စီကျွန်တော်တို့လည်းတွားနေကြတာပဲဒီကလောတော့အဲ့နာမှာနည်းနည်းတော့ပတ်တိုင်းမှုတွေရှိတယ်ပေါ့အဲ့လိုကြားရတယ်ပေါ့နော်ကျွန်တော်တို့ဒီလူနာတင်ရင်အဲ့လိုမျိုးဖြစ်စင်ပေါ့နော်ဒီမျိုးတိုက်ခိုက်ခံရတာကတော့ဒါအမွန်ကြီးနေမှာလို့တော့ပထမဆုံးတော့ပြောလို့ရတော့ပေါ့ကျွန်တော်အပောင်ကြီးတော့ရိုက်တာတင်းနေရတယ်တွန့်သွားတော့ဒီဟာလောက်ဖို့ညာညတာကျွန်တော်တို့ရေးမျိုးကရေးပေါ်လူနာတွေကိုဒီမော်လမြိုင်သေးုံပို့တဲ့အခါအနေထားမှာကျွန်တော်တို့ကစဉ်းစားရမယ့်အနေထားတစ်ခုဖြစ်လာပြီးတော့ကျွန်တော်တို့ဒီရိုက်တာညနောက်ရိုက်တာတင်းနေပြန်တိုင်ပင်ရမှာပေါ့ကျွန်တော်တို့ဘာချက်လောက်ရမလဲအသိဝရက်တန်ရမလားကျွန်တော်တို့ကဘယ်လိုလဲတော့ဘာမှမဆုံးဖြတ်ရသေးဘူ
းမြန်မာနိုင်ငံဟာအကူအညီပေးရေးလှုပ်သားတွေအတွက်ကမ္ဘာမှာအနေရအကြီးဆုံးလှုပ်ရှားလှုပ်ကင်နေရတဲ့နိုင်ငံတွေထဲကတစ်ခုအပါအဝင်ဖြစ်နေတယ်လို့ Care International နိုင်ငံတကာပရဟိတအဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြထားပါတယ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအကြားမှာအခြားနေရာတွေမှာလည်းပရဟိတအကူအညီပေးရေးအဖွဲ့ကားတွေမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိနေပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်အပြစ်ဖို့ဆွဆွဲလေရှိပါတယ်။ဒုက္ခရောက်နေသူတွေကိုအကူအညီပေးနေတဲ့ပရဟိတအဖွဲ့တွေအတွက်အနေအပိုကြီးလာတယ်လို့အခက်အခဲတွေပိုတွေ့လာရတယ်လို့လူမှုရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြခဲ့တာပါခင်ဗျာ။အခုတခါတော့ချင်းပြည်နယ်ဘက်ကဒေသခံတွေရဲ့အခက်အခဲကိုလည်းတင်ပြကြင်ပါလေ။ချင်းပြည်နယ်ပလဝမြို့နယ်အထက်ပိုင်းမှာစေဝါတွေနဲ့ကုန်ပစ္စည်းတည်ယူခွင့်ကိုမြန်မာစစ်တပ်ကပိတ်ပင်ထားတာကြောင့်ကျန်းမာရေးနဲ့စားဝတ်နေရေးအခက်အခဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်လမ်းမဆက်သွေးရေးခက်ခဲတဲ့ပလဲဝမြို့နယ်တစ်ခုလုံးမှာခီးသွွာလာခွင့်ကိုကန့်သတ်ထားတာကြောင့်ပလဲဝမြို့ပေါ်လစာလာထုတ်တဲ့ပညာရေးဝန်ထမ်းတချို့နေရပ်ပြန်ဖို့အခက်ကြုံနေပါတယ်။ချင်းပြည်နယ်ကအခြေအနေကိုတော့ကိုခင်မောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ။
ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်ပလဝမြို့နယ်အထက်ပိုင်းမှာစေဝါတည်ယူခွင့်ကိုစစ်ကောင်စီကပိတ်ပင်ထားတာကြောင့်စေဝါတွေပြတ်လတ်ပြီးဒေသခံတွေကျန်းမာရေးအခက်အခဲကြုံနေရတယ်လို့ပလဝအထက်ပိုင်းကဒေသခံတဦးကပြောပါတယ်
။ဒါဆိုပို့ဆိုလေဆရာကြီးစေကအခုရတီကကျွန်တော်ဒေသမှာအခုအချိန်ကခက်ခဲရင်ပိုးလေးဒေသဖြစ်တယ်အဲ့ကြက်ကြက်ကြီးတို့ရှိရင်ပါရချဲတို့ကြက်ဖောက်တာတို့ငါတို့စစ်တွေကအခုမှမရှိဘူးတင်လို့လည်းမရဘူးဟိုကြက်ဌာနရှိတယ်သူတို့စီမှာလည်းစစ်တင်လို့မရဘူးတဲ့ကြက်စစ်လည်းတင်လို့မရဘူးဟိုတက်ကခွင့်မပြုတာတက်ကဖက်နေစစ်ဆိုရင်တခုအော်အဲ့တော့ပါစစ်မှတင်လို့မရဘူးစစ်တယ
်ငါဖျားယောဂအဖြစ်များတဲ့ပလဝမြို့နယ်မှာအခုလိုစေဝါတည်ယူခွင့်တွေပိတ်ပင်ထားတာကြောင့်ကျန်းမာရေးမကောင်းတဲ့သူတို့မသေးဆုံးတင်မဲ့သေဆုံးရတာတွေရှိတယ်လို့ပလဝဒေသခံတဦးကပြောပါတယ်
သတ်တယ်လေဖျားရင်ခက်ဖျားဘာလို့ကြည့်လို့ရှိရင်တချို့လေနေတာလေးရှိတယ်ပလဲဝဆင်းုံတော့ဖို့ဆိုတာလူတိုင်းကမတက်နိုင်ဘူးလေဟိုတချို့လေဆင်းဖို့ဆိုတာလေအကက်ကြီးရှိတယ်ပိတ်ထားတော့ဒီနေ့ဆင်းနေဆိုရင်ဒီနေ့ဆင်းလို့မရဘူးရုပ်တင်ရသေးတယ်ဘယ်နဲ့ဆယ်မှသူတို့ခွင့်ပြုမှပဲဆင်းရတာ
ပလဲဝမြို့နယ်မှာစေဝါတည်ယူခွင့်တစ်ခုတည်းကိုကန့်သတ်ထားတာမဟုတ်ပဲလူသုံးကုန်ပစ္စည်းနဲ့မိဖို့ကြောင့်သုံးပစ္စည်းတွေကိုလည်းတစ်ခုမှတင်ခွင့်မရရှိပါဘူးဒါကြောင့်လေအခြေခံကုန်ပစ္စည်းတွေဈေးတွေတက်နေတယ်လို့ပလဝအထပိုင်းကဒေသခံတဦးကပြောပါတယ်
ဒီမှာကုန်ပစ္စည်းတွေတခုမှတင်လို့မရဘူးပလဝဒီအပေါ်ပန်းတင်လို့မရဘူးကြောက်တော့ဆင်းလို့မရဘူးပလဝဆင်းလို့လည်းမရဘူးဖြစ်နေတယ်တခြားကုန်ပစ္စည်းတွေကတော့ဈေးရှိတယ်ဆရာရေကျိုးတော့အမတူတောင်းတလောက်ပဲပြနေရတာဆန်ကအခုဟိုဆန်ဒီပိုဆက်မွေးလို့ဆိုရင်တော့တသိန်းကျော်ရှိတယ
်ကုန်ပစ္စည်းတင်ပို့တာတွေအပြင်သွာလာခွင့်တွေကိုလည်းစစ်ကောင်စီဘက်ကကန့်သတ်ထားပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကပလဝမျိုးပေါ်ကိုလစာလာထုတ်တဲ့ပညာရေးဝန်ထမ်း30ကျော်လောက်ခရီးသွာလာခွင့်တားမြစ်ချက်ကြောင့်မျိုးပေါ်ကတဲကိုကန်းတွေမှာခိတ္တနေထိုင်ခဲ့ကြရပါတယ် အဲ့ဒီနောက်ပညာရေးဝန်ထမ်းတွေတဲကတချို့ကိုစစ်တပ်ကစစ်ဆေးပြီးပြန်လွှတ်လိုက်တယ်လို့တချို့ကတော့ဆက်ပြီးစစ်ဆေးနေတော့မယ်လို့ကျောင်းဆရာတူကပြောပါတယ
်။အော်၃နှစ်လောက်လာကဘာတကယ်မှမကျန်ဘူး။မတရားဘူးဒီနေ့မှဆက်တယ်။ဒီနေ့မှတဝက်လောက်ပြန်ပြီ။နောက်တဝက်လောက်အသေးစိတ်ခံတော့ဆိုမြတ်။သူတို့ကအဲ့လိုပဲလာလောင်းဘုံမှာတကူမှမကျန်ဘူး၊နေဘုံမှာတက်ပြီးမှဆက်ကြရပါမြတ်။အာယူနီဆက်ကပေးရတယ်၊ကလေးတွေကိုပဲမို့နေနဲ့အဲလွေအိတ်တွေစောက်တယ်၊တကူမှမတင်ရဘူး။
ပလောဝမြို့နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်ကောင်စီကြားနေတိုင်းလိုလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။အခုလိုစစ်ရေးတင်းမာနေချိန်မှာပလောဝဒေသခံတွေရဲ့ခရီးသွားလာခွင့်အပြင်ကုန်စည်စီးဆင်းမှုနဲ့ဈေးဝါသယ်ယူခွင့်တွေကိုစစ်တပ်ဘက်ကတားမြစ်ထားတာပါ။တားမြစ်ပိတ်ပင်ထားတာနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ။
ချင်းပြည်နယ်ပလောဝဘက်ကဒေသခံတွေကြုံနေရတဲ့အခက်အခဲအခြေအနေတွေကိုကိုခင်မောင်စုံမင်းပြောပြသွားတာပါခင်ဗျာ။သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။ဗီဒီယိုရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဒီသတင်းတွေပဲဖြစ်ဖြစ်ရုပ်သံအစီအစဉ်တွေဗီဒီယိုတွေကိုကျွန်တော်တို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ကြည့်ရှုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းဘက်ကအခြေအနေကိုတင်ပြခြင်းပါတယ်။ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုမှာအဖမ်းဆီးခံရပြီးအကျဉ်းထောင်နဲ့အချုပ်ထောင်တွေကနေလူရဲစေသွားတဲ့မြန်မာရွှေပြောင်းအလို့သမား190ကျော်အဲ့ဒီထဲမှာမှကလေး10ဦးကျော်ပါဝင်ပါတယ်သူတို့ကိုထိုင်းအာဏာပိုင်တွေကပြည်နှင်နှံပေးလိုက်ပြီးတော့စက်တင်ဘာလ9ရက်နေ့မှာမြန်မာနယ်စပ်ဖြစ်တဲ့ကော့တောင်းမြို့ကနေတဆင့်ပြန်လဲရွှေပြောင်းပေးအပ်လိုက်ပြီးဖြစ်ပါတယ် VOA သတင်းတော့မအေးမာကဒီအခြေအနေကိုပြောပြမှာဖြစ်ပါတယ်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုအတွင်းမှာဖမ်းဆီးခံရပြီးအကျဉ်းထောင်တွေအချုပ်တွေကနေလွတ်ရစေသွားတဲ့ကလေးငယ်12ဦးပါဝင်မြန်မာရွှေပြောင်းလူသမား190ကျော်ကိုထိုင်းအနာပိုင်တွေကမြန်မာပြည်ကိုပြန်ပို့ခဲ့တာဖြစ်ကြောင်းကော့တောင်းမြို့ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့ရွှေပြောင်းလူသမားအရင်းမြစ်စင်တာ MWRC ကတာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်လေဟောဆက်ပြီးနေတယ်လို့ကျွန်တော်ညောင်းဖမ်းခံရတယ်လို့မှားတယ်ကျွန်တော်ဒီကောင်းတော့ရှိတဲ့လူတွေအတိုင်းမှာဟိုကျွန်တော်လောက်မှတိုင်ရှိရင်တည်းဆိုပို့လာပေးတာပို့လာပေးတဲ့အထဲမှာကျွန်တော်တို့ဒီဖေးရောက်လာလို့ရှိကျွန်တော်တို့ဒီဒီဇိုင်းကအနာပိုင်တွေကလည်းပြူဆိုတယ်ကျမကြီးဖက်ရှင်တွေလုပ်ပေးတယ်ဖွဲ့ပြီးစတာပို့တယ်ပို့ပြီးမှတို့ရောကပို့စစ်စစ်လို့ရှိဘူးအလောက်ခရီးဖြစ်ပြီးဆိုမှတို့အရက်တောက်ပြန်ပို့ပေးတာခါသားတယ်အများဖြစ်ကတို့တရားဝင်နေဆက်ဖြတ်ကျော်မှုအုပ်စုတွေများတယ်ပြီးနောက်တစ်ခုကနေကြည့်ကြတဲ့လူတွေပါတယ်
ဒီနေ့မှာတော့နေရက်ပြန်ပို့ခံရတဲ့ပြစ်ဒဏ်ကျခံရသူတွေထဲမှာအသက်18နှစ်အောက်ကလေးငယ်12ဦးပါဝင်ပြီးသူတို့ဟာမိဘတွေနဲ့အတူဖမ်းဆီးခံရသူတွေဖြစ်ပါတယ်။ဦးစားပေးပြန်လွတ်ပေးတဲ့သူတွေထဲမှာကိုဝင်ဆောင်တွေ၊ကျန်းမာရေးမကောင်းသူတွေ၊ကလေးငယ်ရှိတဲ့အမျိုးသမီးတွေပါဝင်တယ်လို့လည်းဦးမိုးဝေကဆက်ပြောပြပါတယ်
။ကလေးကတော့ဟိုအောင်17ရောက်တဲ့ကလေး17ရောက်တဲ့ဒါချင်းနဲ့အော်လည်းဟုတ်ကဲ့ချိုးရတဲ့သူ့အဖေတွေမိတွေနဲ့ပါလာတယ်ရှိအရင်ပိတ်မကောင်းတဲ့လူတွေပြီးလို့ရှင်းတော့ကကလေးဟိုဟောငယ်တဲ့လူတွေဆိုရင်တို့ကပါတယ်ကျွန်တော်အရေးကြီးလိုအပ်တဲ့လူတွေဆိုတို့ကဆိုင်ရဲ့ဥပဒေရောက်တယ်တို့ကလူကမခွေးရည်ရှိတယ်ဆိုတော့အချုပ်ခန်းထဲမှာတို့ကပထာဟုချိုးဆိုရင်တမိုင်းမကောင်းတဲ့လူတွေပါတယ်ချိုးဆိုရင်လည်းဒီကိုဝန်ဆောင်တွေပါတယ်သူဆိုရင်လည်းဒီကလေးငယ်လေးတွေနဲ့ပါလာတယ်ရှိပါတယ်အဲ့ဒါဆိုသူတို့ဦးစားပေးနေတဲ့အစင်းထည့်ပေးလိုက်တာဖြစ်ပါတယ်ဒီဟာလည်းလုံမတန်ရာရှိကြတိုင်းမြင်းတွေတော့ကောက်ပြီးတော့သူကပေးချသေးထဲလာပေးတယ်ခင်ဗျာ
ဖက်စီခံရပြီးနေရပြန်ပို့သူအများစုဟာထိုင်းနိုင်ငံတဲကိုတရားမဝင်လမ်းတွေကနေတဆင့်ပွဲစားတွေနဲ့ခိုးဝင်လာကြသူတွေဖြစ်တဲ့အတွက်နောက်ထပ်ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်တာတွေကိုဆက်မလုပ်ဖို့ထိုင်းနိုင်ငံဘက်ကရန်နောင်းခရိုင်ထိုင်းမြန်မာနယ်ကြားကော်မတီကလည်းသတိပေးပြောကြားခဲ့တယ်လို့လည်းနေရပြန်ပို့ခံရတဲ့မြန်မာတွေကဆိုပါတယ်နေရပြန်ပို့ခံရတဲ့မြန်မာတွေကိုတော့မြန်မာဘက်ချမ်းကော့တောင်းမြို့ဘက်ကကိုဗစ်စောင့်ကြည့်စင်တာတွေမှာလူစုဖွဲ့ပြီးနေရာချထားပေးပါတယ်ထိုင်းနိုင်ငံဘက်ကအချုပ်တွေမှာတော့လွတ်ရစေမြန်မာတွေအများအပြားရှိနေပေမဲ့မြန်မာဘက်ကကိုဗစ်စောင့်ကြည့်စင်တာမလုံလောက်တာကြောင့်လက်မခံနိုင်သေးသလိုနေရပြန်ပို့အတွက်အဆင်မပြေသေးတဲ့အတွက်ဆောင်ဆိုင်နေရစေဖြစ်ပါရဲ့ရှင
် VOA သတင်းတော့မယေးမှာဖြစ်ပါရဲ့ခင်ဗျာသိမကြခင်မှာပဲအမျိုးသမီးကန္တာတုဒ္ဒဆိုလင်အမေရိကန်တခွင်နဲ့သိပ်ပန်တဲ့ဤပညာကန္တာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 2440 51အပြင် VOA Facebook စာမျက်နှာကရော line meter 190ကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့သုဒ္ဓဆုံလန်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်တင်ဆက်ခြင်းပါတယ်ကွယ်လွန်သူဗီဒီဘီယံမာကြီးနဲ့ပတ်သက်ပြီးတင်ပြချင်တာပါဗီဒီဘီယံမာကြီးဒုတိယမြောက်အဲလစ်ဘက်ဟာတက်တော်96နှစ်မှာကွယ်လွန်သွားပါပြီဒီနှစ်ဖေဖော်ဝါရီလတဲ့နန်းသက်80ပြည့်ခဲ့တဲ့ဘီယံမာကြီးဟာဗီဒီသမိုင်းမှာသူ့လောက်နန်းသက်ရောတက်တော်ပါရှိတဲ့ဘီယံမမရှိသေးပါဘူးဘီယံမာကြီးအဲလစ်ဘက်နဲ့ပတ်သက်လို့သမိုင်းပညာရှင်တွေအပါအဝင်ဗီဒီပြည်သူတွေကဘယ်လိုသဘောထားရှိကြပါသလဲဒီတစ်ပတ်မြို့သမီးကန္တာမှာရိုက်တာနဲ့ AB သတင်းတွေကိုအခြေခံပြီးမခင်ဖြူတွေကတင်ပြထားပါတယ်ခင်ဗျာ
ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲတော်ဆရမမြောက်ဂျော့ချ်ဘရင်ကြီးနှက်ရွာဆန်သွားတဲ့အတွက်ဗီဒီဘီမကြီးဒုတိယမြောက်အဲလစ်ဇဘက်ထီးနှက်ရရကိုဆက်ခံလာခဲ့တာဒီနှစ်ထဲမှာပဲတော်ဝင်နန်းသက်290ပြည့်သွားခဲ့တာပါဗြိတိန်သမိုင်းမှာတော့လူငယ်ရဲ့နှစ်ပေါင်း1000တွင်အခုလိုအနှစ်90အထိထီးနှက်ရရကိုဆက်ခံနိုင်ခဲ့ဘူးတဲ့သူမရှိသလိုကမ္ဘာသမိုင်းမှာလည်းဒီလိုနန်းသက်ရှိတဲ့သူအနည်းချင်းသာရှိပါတယ်ဒါကြောင့်ဗြိတိန်တော်ဝင်မိသားစုအတွက်ကတော့ဗီမကြီးနန်းသက်290ပြည့်ခဲ့တာကထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်ခဲ့တာပ
ါ 70 years is unprecedented for a British monarch
ဗြိတိန်နန်းသက်မှာနှစ်ပေါင်း90ဆိုတာဘယ်တော့မှမရှိခဲ့ဘူးပါဘူးဗီယမာကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်သူအသက်20ကျော်အရွယ်ထီးနှက်အရအရဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဗြိတိန်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီ
လန်ဒန်စီးတီးသက်သူကပေါမောက်ကအန်နာဝိုက်လော့ခ်ပြောသွားတာပါပြည်ပြည်မကြီးအဲလစ်ဇဘက်ဟာသူ့ရဲ့နန်းသက်290ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြားအဆိုးအကောင်းအခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်။စီမင်းခန့်ဘရင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေထိုင်ခဲ့သလိုနိုင်ငံရေးမှာပတ်လိုက်မှုကင်းကင်းရပ်တည်သူတိုင်းပြည်ရဲ့အချက်အလက်ကာလတွေမှာလည်းပြည်သူတွေတစုတစည်းတည်းရှိအောင်စိတ်ခွန်အားနဲ့ဦးဆောင်မှုပေးနိုင်သူအဖြစ်အများကအသိမှတ်ပြုကြပါတယ်။ဘီမာကြီးအဲလစ်ဇဘက်ဟာအင်မတန်ကိုမှထူးခြားတဲ့ကမ္ဘာပေါ်ကရှာရှာပါပါပုံကိုတူပါလို့သမိုင်းပညာရှင်ဟူဂိုဖီကတ်ကပြောပါတယ
် The fact that she has presided over changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရည်ရည်မော်မော်နဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်ဒါကလူတိုင်းသူစီကတင်ယူတဲ့အရာပါအနှစ်90လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူးတာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါဒါကိုအတိမတ်ပြုဂုံပြုတင်ပါရယ
်ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်းနဲ့အညီပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါရယ်ဒါကြောင့်လဲပြည်တွင်သမိုင်းမှာတခြားသောနိုင်ငံခေါင်းဆောင်တွေနဲ့မတူပဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါရယ်တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင်ရောဘတ်လက်စီကလည်းဘီမကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် She's always seen herself as part of a system.
သူကသူ့ကိုယ်သူစနစ်တစ်ခုရဲ့အစိတ်အပိုင်းလို့ရှုမြင်နေတူပါ။မောက်မှထောင်လွှားခြင်းမျိုးမရှိပါဘူး။တော်ဝင်မိသားစုတွေထဲမှာငါတို့သာရေးပါဆုံး၊ငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လည်းလျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါ။သူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါဘီယမကြီးကလည်းအဲ့လိုပုံကူမျိုးပါပဲ
ဘီယမကြီးအဲလစ်ဇဘက်အနေနဲ့ကျန်းကျန်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိသာထီးနှက်မှာဆက်ပြီးတော့ရှိသွားနိုင်ခဲ့မယ်ဆိုရင်ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှိဆုံးပြင်သစ်ဘရင်14ယောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းသက်အရှိဆုံးဘရင်မတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်လက်ရှိမှာတော့ပြင်သစ်လူဝီဘရင်ကနန်းသက်92နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနန်းသက်အရှိဆုံးဘရင်ဖြစ်ပါတယ် 2016ခုနှစ်ကနှစ်ရွာဆန်ခဲ့တဲ့ထိုင်းဘရင်ဘူမိဘောအဗ်ဒူရာဒက်ရှ်ကတော့နန်းတန်290နဲ့126ရက်ရှိပါတယ်။ဒါကြောင့်ဘရင်မကြီးအဲလီဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှက်မှာဆက်ရှိနေမှုမျှော်လင့်သူတွေအများပြားရှိနေတယ်လို့ဘရင်မကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘရင်မကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိကွန်းထုတ်ဝေဖန်မှုတွေကခေအဆက်ဆက်ဆိုးသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကတားတော်ကြီးအင်ရှင်မင်းသားချားစ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်တော်ကြီးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအရွယ်မရောက်သေးတဲ့မိန်းကလေးငယ်တစ်ယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့တယ်ဆိုပြီးဆွဆွဲခံရတာရှိတယ်လို့မြေတော်မင်းသားဟယ်ရီနဲ့ကျင်ရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆောင်ကြည့်ဝေဖန်စရာဖြစ်ရပ်တွေရှိနေတာပါ။တော်ဝင်မိသားစုနဲ့ပတ်သက်လို့ပြီးခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့ဒုတိယစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဘီမကြီးရဲ့နေရာမှာတားတော်အင်ရှိဆန်ချားလ်စ်မင်းသားအရရဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံကျင်ကြပါဘူး။
No, I'm not a big fan of the guy. I don't mind. တ
ော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေးပူရအဖြစ်ခံစားချက်သိမ့်ရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားကြတချို့ရှိပါတယ်။တခြားလူငယ်တွေအများပြားလည်းဒီလိုပဲခံစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျမကတော့ sorry ပါ။လက်မခံပါဘူး
။ I feel like it's more of like
ကျွန်တော်တို့ကတော့ဘလို့ပြောရမလဲကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါပေမဲ့ဘီအမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အတွက်ဗြိတိန်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာလက်ခီးသွွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there's been a lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ် UK ရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းအတွက်အကျိုးအမြတ်အများကြီးရစေတာရှိသလိုတော်ဝင်မိသားစုနဲ့ဆက်စပ်တဲ့ထူးခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး
။ I do think people take comfort from
the Queen's presence. တွေ့လူတွေစိတ်ချမ်းသာမှုရစေတယ်လို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တည်တံ့ချက်ကိုပို့ပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါ။တိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရည်တည်ပြီးခဲ့ပါတယ်။တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တပြားစသဖြင့်အောင်မြင်မှုအချိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူး။လှုပ်တင်တာကိုပဲလှုပ်တဲ့သူပါ။ငိုပြ၊ရီးပြ၊ဒရမာတွေမလှုပ်ဘဲနဲ့ကိုယ့်တာဝန်ကိုမငြီးမညူထမ်းရွက်တဲ့သူမျိုးပါ။ဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါ။
တော်ဝင်မိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းအရွယ်တွေကြားမှာကတော့ဘီအမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေဆဲပဲလို့ပြောရမှာပ
ါ I support the monarchy
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်ကျွန်တော်အသက်အရွယ်နဲ့ဒီအချိန်မှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်လက်ရှိမှာ York နေသားမင်းသားအန်ဒရူးနဲ့ပတ်သက်တဲ့ပြဿနာတွေမင်းသားဟယ်ရီနဲ့မေဂန်တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါ။ဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ်
။အသက်90အရွယ်ဘာမင်ဟမ်မြို့သားဘရွန်လီဂျွန်းစ်ပြောသွားတာပါ။အလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတဦးဖြစ်တဲ့ရစ်ချတ်ဘရဒါတန်ကလည်းပြမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတယ်လို့ပြောပါတယ
် She should be replaced the same way that she replaced her father
အချိန်ကခမဲတော်ရဲ့အရရာကိုပြမကြီးဆက်ခံခဲ့တယ်လို့ပဲအခု Charles မင်းသားကပြမကြီးရဲ့အရရာကိုဆက်ခံရမှာပါအဲ့လိုဆက်ခံရမယ့်ချိန်သူအသက်ရှင်လျက်ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
ပြမကြီးသက်တော်ကြီးရင်လာတာနဲ့အမျှတားတော် Charles မင်းသားထိနှက်ဆက်ခံမှုအတွေ့ပြင်ဆင်မှုတွေကတော့အစောပိုင်းကလေးကရှိနေကြတာပါမင်းသားချားစ်ဘီရင်ဖြစ်လာတဲ့အခါကျင်ရော်ခမဲလာကိုမိဖုရားဖြစ်တင်မြှောက်ဖို့မှာလက်ထက်ထိမ်းမြားခြင်းဆိုင်ရာနန်းတွင်ဥပဒေအရလက်မခံတဲ့အခြေအနေတွေနဲ့အငင်းပွားမှုတွေရှိခဲ့ပေမဲ့လို့ဘီမကြီးကတော့သူ့သဘောဆန္ဒအရပြောရရင်ခွန်ဝဲမျိုးစားကတော့ခမီလာကိုမိဖုရားတင်မြှောက်စေချင်ပါတယ်လို့သူ့ရဲ့နန်းသက်80ပြည့်တဲ့အချိန်မှာထုတ်ဖော်ပြောခဲ့ပါတယ်
မင်းသမီးဒိုင်ယာနာကွယ်လွန်သွားခဲ့ပြီးတဲ့နောက်ပိုင်း2005ခုနှစ်မှာ Charles မင်းသားနဲ့ကျင်ရော်ကမီလာတို့အရက်ဖတ်ဥပဒေနဲ့အညီလက်ထပ်ခဲ့ကြပေမဲ့လို့တော်ဝင်နန်းတွင်ဥပဒေအရသူတို့နှစ်ဦးထိမ်းမြှောက်မှုကတရားမဝင်တာကြောင့် Charles မင်းသားအနေနဲ့ဘယင်ဖြစ်လာတဲ့ဆိုရင်တော့ကျင်ရော်ကမီလာကိုမိဖုရားမျှဖို့မှအဟန့်တားတွေရှိနေတာပါ။တော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့ဘယ်လိုအခြေအနေတွေပဲရှိနေပါစေနန်းသက်190ပြည့်သွားတဲ့ဘယင်မကြီးအလီဇဘက်အထွတ်ဂုဏ်ပြုအခမ်းအနားတွေကိုတော့တော်ဝင်မိသားစုတွေရောဘယင်မကြီးကိုချစ်ခင်လေးစားကြတဲ့သူတွေရောဒီနှစ်ထဲမှာခံခံနာနာကျင်းပခဲ့ကြပါတယ်။နန်းသက်190အတိပြည့်ခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းဘယင်မကြီးအထွတ်အထိမ်းအမှတ်အခမ်းအနားတစ်ရက်ကိုသားတော် Charles မင်းသားကဦးဆောင်ကျင်းပခဲ့တာပါ။အဲ့ဒီအချိန်တုန်းကဗြိတိန်ဝန်ကြီးချုပ် Boris Johnson အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကရပုံကိုယ်ရေးပါသာရေးကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပြီးတော့ဗီမကြီးရဲ့အများကျိုးဆောင်ရက်တည်မှုအတွက်ချီးကျူးကိုပြုခဲ့ကြပါတယ်။လက်ရှိမှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မိခွန်းထုတ်တာတွေဝေဖန်တာတွေဘယ်လိုလဲရှိပါသေး။နန်းသက်190ကိုအအောင်မြင်မြင်ဖျက်ဆီးနိုင်ခဲ့တဲ့ကွယ်လွန်သူဗီမကြီးအဲလီဇဘက်ကိုကြီးညိုလေးစားအားထားကြတဲ့ပြည်ထောင်ပြည်သူတွေကတော့သူ့ကိုအောက်မေ့သတိရနေကြအောင်မှာဖြစ်တဲ့စရာကိုကျင်ပြရင်ဒီသတင်းပဲအမျိုးသမီးခန္ဓာကိုချိန်မှပဲရန်နာခွင့်ပြုပါရှင်။ချစ်မထင်ပြီးပြပါရှင်။
မကင်ဗျူတွေးရဲ့အမျိုးသမီးကဏ္ဍပြီးသွားပြန်တော့အခုတခါကြားရမှာကသုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်။သမရဂျိုးဘိုင်ဒန်ကသမရဟောင်းအိုဘားမားဇနီးမောင်နှံရဲ့ပုံသူပကြီကားတွေကိုအခမ်းအနားနဲ့ဖွင့်လှစ်ပြသလိုက်တာသမရအဆက်ဆက်ရဲ့ပကြီကားတွေကိုဘယ်လိုစုဆောင်းခဲ့ရသလဲစတာတွေကိုစူးစီးပြီးကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ။
အီမီရောမန်ချင်းပါတဲ့သမရဟောင်းဘရိတ်အိုဘားမားနဲ့သမရဂရောမီရှယ်အိုဘားမားတို့ပုံလူပကြီးဖွင့်လှစ်ပြသပွဲမှာသမရဂျိုးဘိုင်ဒန်ကသမရအိုဘားမားကိုချီးကျူးပြောဆိုသလိုသမရဂရောနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါရယ
် Along with one of the most consequential first ladies
သူရောကျွန်တော်တို့အားလုံးရောသိထားကြတဲ့အတိုင်းဂုံဖွေရကောင်းတဲ့သမရဂရောကြီးတဲကတယောက်အနေနဲ့မီချယ်ကိုပြောချင်တာကသူတယောက်ထင်းတဲ့ဒီလုပ်တွေကိုပြီးမြောက်အောင်ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာပါ
ဘိုင်ဒန်သမ္မတအဖြစ်ရှိနေတာဟာအမေရိကန်ပြည်ထောင်စုအတွက်အသင့်တော်ဆုံးဖြစ်ကြောင်းနဲ့သမ္မတရဲ့စွမ်းဆောင်ချက်တွေအတွက်ဂုဏ်ပြုပြောကြားပါရယ
် Maybe most of all thanks to your faith
အမေရိကန်လူထုနဲ့ဒီမိုကရေစီပေါ်ထားရှိတဲ့စေတနာအတွက်ကျေးဇူးတင်ပါတယ်သမ္မတအဖြစ်စတင်တာဝန်ထမ်းခြင်းကတဲ့ဆိုင်နိုင်ငံမှာအခြေအနေပိုတိုးတက်ကောင်းမွန်လာတာကြောင့်အားလုံးအနေနဲ့နှစ်ထောင်အားရဖြစ်ရပါတယ်ကျေးဇူးအများကြီးတင်ပါတယ်
မီရှယ်အိုဘားမားကလည်းချီကာဂိုတာမန်အတိုင်းဝိုင်းမှာကြီးပြင်းလာတဲ့လူမဲမိန်းကလေးတဦးဘွားကနေပထမဆုံးလူမဲသမရဂရောဖြစ်လာတဲ့သူ့ဘွားဇက်ချောင်းကိုပြန်ပြောပြပါရယ်ဒီပကြီကားတွေဟာလူပုဂ္ဂိုလ်တွေကိုကိုစားပြုရယ်ဆိုတာထက်အမေရိကန်ရဲ့စံတန်မိုးကိုပြတာတာဖြစ်တယ်လို့ဆိုရတယ
် That is what this country is about
အသားရောင်အစင်တန်းကျွယ်ဝချမ်းသာမှုကိုအဓိကမကြပဲဒီတိုင်းပြည်ရဲ့စံတန်မိုးသတ်မှတ်ချက်ကိုပြတာတာပါကျောင်းတက်ဖို့ဘတ်စကားနှစ်ဆင့်ရထားကတဆင့်စီးပြီးတော့သွားရတဲ့ကလေးပဲဖြစ်ဖြစ်ဝမ်းဝဖို့အတွက်အလုံးနှလုံးလုပ်ရတဲ့ကလေးမိခင်ပဲဖြစ်ဖြစ်ကို့အိမ်မက်ထဲမှာစိတ်ကူးထားတဲ့လူနေတိုက်ခန်းတစ်ခုမှာနေထိုင်ခွင့်ရလာတဲ့အခုမှရောက်ခါစားရွှေပြောင်းအခြေချတဲ့သူပဲဖြစ်ဖြစ်အားလုံးမှာဒန်းတူအခွင့်အရေးရှိတဲ့နေရာဖြစ်ပါတယ
်မီရှယ်အိုဘားမားရဲ့ပုံသူပကြီးကို Sharon Sprang ကရေးဆွဲတာပါသမရဘရိတ်အိုဘားမားရဲ့ပုံသူပကြီးကိုတော့ဒလိုင်လာမားနဲ့ Nelson Mandela ရဲ့ပုံတွေကိုဓာတ်ပုံနီးပါးတူအောင်ရေးဆွဲခဲ့တဲ့ Robert McCarty ကရေးဆွဲတာပ
ါ You'll note that he refused
အားလုံးညညတဲ့အတိုင်းပဲကျွန်တော်ရဲ့ငွေရောင်စပင်းတွေကိုဖုံးရေးဖို့သူကညင်းတယ်လို့နှစ်ရွက်သေးပေးပါဆိုတာကိုလည်းလက်မခံပါဘူ
းအင်မီရောမာစုဆောင်ချိတ်ဆွဲဖို့အခုလိုသမရနဲ့သမရဂရောရိုးရဲ့ပုံသူပကြီးကိုနောင်တက်လာတဲ့သမရကအခုလိုအခမ်းအနားနဲ့ဖွင့်လှစ်ပြသပေးရတာအစင်လာပါဒါပေမဲ့လည်းသမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့ဒီအစင်လာကိုချိုးဖောက်ခဲ့ပါတယ်သမရဘရိတ်အိုဘားမားဟာအမေရိကမှာမွေးဖွားသူမဟုတ်တာကြောင့်သမရဖြစ်ခွင့်မရှိဘူးဆိုတော့အငင်းပွားစရာယူဆချက်ကိုထရမ့်ကအထောက်အထားမဲ့တွင်တွင်ပြောခဲ့သူပ
ါ Make America Great Again
အမေရိကန်ရဲ့ပထမဆုံးသမရဂျော့ချ်ဝါရှင်တန်ရဲ့ပုံကားစာလို့အင်ဗျူရောမှာချိတ်ဆွဲထားတာပါအခုလိုပုံသူပကြီးတွေအတွက်1965ခုနှစ်ကစာလို့အင်ဗျူရောသမိုင်းပြည့်စုံရေးအဖွဲ့ကငွေကြေးအကုန်ကျခံပေးခဲ့တာ
ပါ We have nowcreated a whole collection
အခုဆိုရင်သမရအားလုံးရဲ့ပုံတွေကိုစုဆောင်းထားပြီးသွားပါပြီလို့ အင်ဂျီရောတမိုင်းပြည်စုရေးအဖွဲ့ဥက္ကဋ္ဌစတီဝတ်မက်ကလော်ရင်ကပြောသွားတာပါ။ဒါပေမဲ့လည်း2020တမရရွေးကောက်ပွဲမှာရှုံးနေကြောင်းဝန်ခံပြောကြားတာမျိုးမလုပ်ခဲ့တဲ့တမရထရန့်ရဲ့ပုံသူပကြီးတော့မပါပါဘူး။အင်ဂျီရောကလည်းတမရဘိုက်ဒန်အနေနဲ့တမရဟောင်းထရန့်ရဲ့ပုံသူပကြီးဖွင့်လှစ်ပြသပေးမလားမပေးဘူးလားဆိုတာနဲ့ပတ်သက်ပြီးတော့လည်းဘာမှပြောဆိုရမျိုးမရှိပါဘူးခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမ္မတဂျော့ဂျ်ဝါရှင်တန်ကစလို့သမ္မတအဆက်ဆက်နဲ့သူတို့ရဲ့ဇနီးပုံတွေကိုအင်ဂျီရောမှာစုဆောင်းချိတ်ဆွဲထားတာပါ။အဲ့လိုမချိတ်ဆွဲခင်မှာတော့နောင်တက်လာတဲ့သမ္မတတွေကသူတို့ရဲ့အရင်သမ္မတနဲ့ဇနီးပုံကိုအခမ်းအနားနဲ့ဖွင့်လှစ်ပြသခဲ့တာပါ။2012ခုနှစ်မေလမှာကျင်းပခဲ့တဲ့ပကြီကားဖွင့်လှစ်ပြသပွဲကတော့ပျော်ရွှင်မှုတွေနဲ့ပြည့်နေနေခဲ့တာလို့ဆိုပါတယ်။သမ္မတဘရိုက်အိုဘားမားနဲ့ဇနီးမီရှယ်အိုဘားမားတို့ကသမ္မတဂျော့ဂျ် W. ဘွတ်နဲ့ဇနီးလော်ရာဘွတ်တို့ရဲ့ပကြီကားဖွင့်လှစ်ပြသပွဲကိုဧည့်ခံကျင်းပပေးခဲ့တာပါ။သမ္မတဘွတ်ကအခုလိုအရှင်းဖောက်ပြောကြားခဲ့ပါတယ်
။ I am pleased that my portrait brings an
interest. ဒီလိုဆူဆောင်းထားတဲ့ပကြီကားတွေတဲ့အခုဒီပုံတွေလည်းပါသွားပြီဆိုတော့ကျေနပ်မိပါတယ်။အခုတော့ဂျော့ဂျ် W. နဲ့ဆက်ပြီးတော့ဒါနဲ့ပဲဆုံးတော့ပါ။
သမ္မတဘရက်အိုဘားမားတာဝန်ကိုဆုံးပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့အခမ်းအနားမကျင်းပခဲ့ပါဘူး။ဒါပေမဲ့လည်းအိုဘားမားဇနီးမောင်နှံရဲ့ပုံကို Smithsonian Institute လက်အောက်ခံသမိုင်းဝင်အနုပညာပြတိုက်ဖြစ်တဲ့ National Portrait Gallery မှာပြသထားပါရယ်။ကြော်ကြားတဲ့အမေရိကန်တွေရဲ့ပုံသူပကြီးတွေစုဆောင်းထားတဲ့ပြတိုက်လည်းဖြစ်ပါရယ်။စက်တင်ဘာ9ရက်နေ့မှာတော့သမ္မတဂျိုးဘိုင်ဒန်နဲ့ဇနီးဂျေးဘိုင်ဒန်တို့ကအင်ဂျီရောမှာအိုဘားမားဇနီးမောင်နှံရဲ့ပုံသူပကြီးကားတွေကိုအခမ်းအနားနဲ့ဖွင့်လှစ်ခဲ့ပါရယ်။အဲ့လိုပကြီကားတွေကိုအမေရိကန်လူမှုအခွန်ငွေနဲ့အင်ဂျီရောတမိုင်းဆိုင်ရာအဖွဲ့ကနေကမကထစီစဉ်ရေးဆွဲစီတာပါ
This is a custom that the White House Historical Association has
ကျွန်တော်တို့အနေနဲ့စီစဉ်ခဲ့တဲ့ပထမဆုံးပုံသူပကြီကသမ္မတနဲ့သမ္မတကတော်ဂျွန်ဆင်တို့ရဲ့ပုံပါအဲ့ဒီနောက်ကနေဒီရဲ့ပုံအခုအိုဘားမားမောင်နှံရဲ့ပုံတွေပါ
ပုံသူပကြီကိုသမ္မတနဲ့ပညာရှင်တွေတိုင်ပင်ပြီးတော့ပုံဖော်တာပါ
Another interesting point about these portraits.
ရာထူးတာဝန်ကနေအနားယူသွားတဲ့သမ္မတနဲ့ဇနီးကပညာရှင်ကိုရွေးချယ်ပြီးဘလို့ပုံစံမျိုးရေးဖို့ဆိုတာကိုတိုင်ပင်ပါတယ်။သမ္မတနဲ့သမ္မတကတော်တို့ကသူတို့ကိုသူတို့ဘလို့ပြန်မြင်တယ်ဆိုတာကိုပကြီထဲမှာပုံဖော်ရေးဆွဲစေပါတယ်
။အင်မီရောမှာချိန်ဆွဲထားတဲ့ပကြီကားတွေထဲသမ္မတဂျော့ဂျ်ဝါရှင်တန်ရဲ့ပကြီကားတစ်ခုကသာအင်မီရောမှာစတင်နေထိုင်ခဲ့တဲ့သမ္မတဂျွန်အဒမ်စ်ဇနီးမောင်နှံလက်ထက်1800ခုနှစ်နိုဝင်ဘာကတည်းကချိန်ဆွဲထားခဲ့တာပါခင်ဗျာ။နယူးယောက်ကနာမည်ကျော် Times Square မှာတနက်မကိုင်ဆောင်ရဆိုတဲ့သတိပေးဆိုင်ဖို့အများပြားတွေ့နေပါတယ်။နယူးယောက်မြို့ရင်းတွာလာရမှာလက်နက်ကင်ဆောင်ခွင့်ကန့်သတ်ထားတာကိုအမေရိကန်တရားရုံးချုပ်ကပယ်ဖျက်ပေးပြီးတဲ့နောက်နယူးယောက်အာဏာပိုင်တွေကအခြေအနေကိုထိန်းသိမ်းနိုင်အောင်အခုလိုဆောင်ရွက်လာတာပါ
။ The city is posted signage around
Times Square မှာဆိုင်ဖို့တွေတက်ထားပြီးလက်နက်မကိုင်ဆောင်ရနယ်မြေတတ်မှတ်ထားပါတယ်။တေးကြစီစစ်တတ်မှတ်ထားတဲ့ဥပဒေအတိုင်းကလွဲလို့ခွင့်ပြုချက်နဲ့လက်နက်ကင်တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ဒီနေရာကိုလာလို့မရပါဘူ
းအခုလိုတတိပေးဆိုင်ဖို့တင်ထားတာနဲ့ဥပဒေအစ်ပေါ်နယူးယောက်ကိုအလဲလာသူတွေကအခုလိုမှတ်ချက်ပေးပါတယ
် Of course when you see the sign it's
ညောင်းမှာတနက်မကင်ရဘူးဆိုတဲ့ဆိုင်ဖို့တွေကတ်ထားတာတွေ့ရတော့အမြင်ရတာအဆင်မပြေပါဘူးအဲ့လိုတတိပေးထားတဲ့အတိုင်းနိုင်နာကြဖို့မျှော်လင့်ပါတယ်လူတွေဟာတနက်တွေကိုအလဲတကူကင်နေကြတာတကယ့်ကိုစိုးရိမ်စရာပါ
I don't have a gun so I'm not going to be affected.
ဒါမှသနတ်မရှိတော့ဒီဆိုင်ဘုတ်ကကျွန်တော်နဲ့မဆိုင်ပါဘူး။ဒါပေမဲ့လေလူစုတွေကသနတ်ကင်ကြပြီးအခွန်ထမ်းပြည်သူတွေကသူတို့ဘာသာကာကွယ်ဖို့လက်လက်မကင်ရဘူးဆိုတော့ဒါကမမှန်ပါဘူး
။ဒါပေမဲ့လေပြည်내ရဲ့ဥပဒေအစ်ကြောင့်မျိုးရင်းလူများတွာလာတဲ့နေရာတွေမှာဘေးရန်ကင်းဖို့အထောက်အကူဖြစ်စေတယ်လို့မြို့ကန်တချို့ကဆိုပါတယ်ခင်ဗျာ။
ကိုအောင်တင်ပြတဲ့သုတဆုံလင်အမေရိကန်တကွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးနားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်ခင်ဗျာ
ရုရှားအစိုးရရဲ့ရူစတမ်အနုရေးဆိုင်အေဂျင်စီကမြန်မာနိုင်ငံမှာအသေးစားနျူကလ িয়ার ဓာတ်ပစ္စံကိုတိချောက်ပေးဖို့လုပ်နေတာကြောင့်ဒီဓာတ်ပေါင်းဖို့ရဲ့အကြောင်းကိုသိရအောင်အမေရိကန်နိုင်ငံတောင်ပိုင်းမစ္စစ်ပီတက္ကသိုလ်ကနျူကလ িয়ার ယူပဗေဒပညာရှင်ပမောက္ခဒေါက်တာခင်မောင်မောင်ကိုမေးမြန်းပြီးပြန်ပြပေးမှာပါ September လာဇန်မှာပဲပေါ့နော် Rotterdam ကနေပြီးတော့ Rotterdam ဆိုတာဒီရုရှားကအစိုးရရဲ့အနုမြေဆိုင်ကုမ္ပဏီကသူကနေပြီးတော့မြန်မာနိုင်ငံမှာသူကနျူကလ িয়ার ဓာတ်ပေါင်းဖို့အသေးစားလေးတစ်ခုတိစောက်ပေးဖို့ဆိုပြီးသူတို့အစီအစဉ်တွေလုပ်နေပါတယ်ဆရာ ဒီမြန်မာနိုင်ငံမှာဒီဓာတ်ပေါင်းပုံနဲ့ပတ်သက်ပြီးတော့2009ခုနှစ်တုန်းကလေဒီရော့စတန်မှာပဲဒီသူတေသနာလုပ်တဲ့ဟိုပေါ့နော်ဟိုဓာတ်ပေါင်းပုံတိဆောက်ပေးမယ်ဆိုပြီးတော့သူတို့လုပ်ခဲ့ပါတယ
်ဟုတ်ကဲ့တော့
အဲ့လိုလုပ်ခဲ့တာဟိုဘယ်တိုင်းတာဒီဘာတွေလုပ်ဖြစ်လဲတော့ဘယ်သူမှမသိပေါ့နော်ဟိုထောက်ပြီးတော့မပြောတော့ဆိုတော့အားလုံးကလည်းသိကြနေကြပါတယ်ဆရာဒီနျူကလ িয়ার ဓာတ်ပေါင်းပုံနဲ့ပတ်သက်ပြီးတော့နော်အန်ဒီဘယ်လောက်ရှိတယ်ဘယ်နေရာမှာမြန်မာနိုင်ငံမှာဘာတွေလုပ်ကြမယ်ဆိုတော့လူတိုင်းကသိကြနေပါတယ်ဆရာ
ဟုတ်ကဲ့
ဆိုတော့ပထမဦးဆုံးပေါ့နော်ဒီနျူကလ িয়ার ဓာတ်ပေါင်းပုံမှာအမျိုးအစားတွေဘယ်လိုခွဲထားပါလဲဆရာအသေးစားဆိုတော့
အဲကျွန်တော်သိတာကတော့ conventional UU nuclear ဓာတ်ပေါင်းပုံအကြီးကြီးဆိုရင်တော့သူတို့က700 megawatts လောက်ထုတ်ပေးပါတယ် small modular nuclear reactor ဆိုရင်တော့100 megawatt ကနေပြီးတော့300 megawatt လောက်အထိထုတ်ပေးပါတယ
်ဟုတ်ကဲ့ပါဆရာဟိုဓာတ်ပေးဆက်ရုံအဆင့်ဆင့်တိဆောက်တာလေးနည်းနည်းပြောပြပေးပါဗျာဆရာတကယ်လို့သူတို့တိဆောက်ပေးမယ်ဆိုဘာတွေကစလုပ်နိုင်ပါလဲဆရာ
အဲ nuclear ဓာတ်ပေါင်းပုံအကြီးဆောက်ပေးဆိုရင်တော့သူတို့မြေကလည်းတသိန်းလောက်လို့ပဲသူတို့တော်တော်လေးကိုနေရာလဲယူရပဲပေါ့လေဒါပေမဲ့အခု modular small modular reactor ကြီးကတော့တည်းပိုးလွယ်တယ်ဧက10ဧကလောက်ပဲသူတို့လိုတယ်ဒါပေမဲ့ဒီမှာဟိုလုံခြုံရေးအတွက်တွေပါနေဆိုရင်တော့နေရာတည်းတည်းတော့ပိုးလိုပါပေါ့လေဒါပေမဲ့ဟို reactor အကြီးနေတဲ့ဆိုင်တော့တည်းတည်းလေးပဲလိုတယ်နောက်တစ်ခုကဒီ reactor မှာသူတို့သုံးတဲ့ဒီ fuel cell တွေပါနေအကုန်လုံးကတော်ဟိုမှာအပိဒတ်ခဲ့ပြီးတော့အဲ့ဒါအလုံးလိုက်ပို့လိုက်ရုံပဲဒီရောက်လို့ရှိစေရုံပဲတော့သူတို့အဲ့ဒါကျတော့တည်းတည်းလွယ်တာပေါ့အဲ့တော့စောက်တဲ့အခြေအနေလည်းပိုးမြန်တယ်ဘာလို့လဲဆိုတော့သူတို့ကအကုန်လုံးလုတ်ပြီးသားလေးတွေပို့တာဟုတ်အခုနောက်ဆုံးပေါ်ဒီ small modular reactor တွေကသူတို့ design တွေက၄ပြန်တို့ဘာလို့ပြုတ်ကြရင်တော့၄ပြန်ပြက်ကြရင်တော့တမင်တကာဝင်တိုက်တာတို့ဘာလို့ဘာခံနိုင်အောင်သူတို့ design လုပ်တာဆိုတော့လုံးကြုံရေးအတွက်တော့စိတ်ချတာပေါ့လေတောင်းတောင်း accident တော့တိတ်မဖြစ်နိုင်ဘူးဖောက်တဲ့တော့ကတော့ပြန်တယ်အဲ power ကတော့အများဆုံးရနိုင်300 megawatt လောက်အထိပဲရနိုင်တယ်အဲဈေးတော့ကတော့ဒေါ်လာတန်း100လောက်ကြာတယ
်ဒါတိဆောက်ခါပေါ့နော
်ဟုတ်ကဲ့ခင်ဗျတို့တို့စီကဝယ်ပေါ့ကျန်တာကတော့တို့ဘလို့အပေးယူရေလောက်ထားတော့ကျွန်တော်လည်းမသိဘူးပေါ့လေနောက် company ပေါ့လည်းမူတည်တယ်ဥကတော့ဒါ Russia company ပေါ့
ဒီ2009ခုနှစ်တုန်းကဒီကုမ္ပဏီရပဲပေါ့နော်မြန်မာနိုင်ငံမှာသူတေသနာလုပ်တဲ့ဓာတ်ပေါင်းပုံတိဆောက်ပေးမယ်လို့သူတို့ပြောပါတယ
်ဆိုတော့
အဲ့ဒီမှာသူတို့က IAEA ရဲ့ကြီးကြပ်မှုအောက်ကနေပြီးတော့ထားမယ်တန့်စင်တဲ့အခါမှာလဲဒီ20ရာခိုင်နှုန်းအောက်ကိုပဲပေါ့နော်ဒီ uranium 235ကိုထုတ်မယ်လို့ပြောတယ်ဆိုတော့အဲ့လုပ်တဲ့ဒီ procedure လေးတွေပေါ့နော်နည်းနည်းပြောပြပေးပါဆရာတကယ်လို့အခုလိုမျိုးဆရာပြောသလိုမဝယ်ပဲနဲ့သူတေသနာနျူကလ িয়ার ဓာတ်ပေါင်းပုံမျိုးဆက်သွားလို့ယူရေနီယမ်တွေဘာတွေပါပတ်သက်လာမယ်ဆိုလို့ရှင်ဘာတွေလုပ်ဖို့လို့လဲဆက်ပြော
တကယ်တော့ဥပမာဆိုတော့ကိုယ့်အကူ reactor တစ်ခုလုပ်မယ်ဆိုလို့ရှိရင်ယူရေနီယမ်လိုပဲယူရေနီယမ်မှာသဘာဝအတိုင်းပေါ်တာ U238 ပေါ့လေအဲ့ဒါမှာ U238 ဆိုတာနည်းနည်းလေးပဲပါတာဆိုတော့သူ့ကိုရားသွားဖြစ်တော့ဒီဟို centrifuge or a wish orတဲ့ခါရေချောင်းအောင်လှုပ်တယ်လို့ပေါ့။ဒါအဲ့လိုလှုပ်တဲ့ဆက်တွေတည်းလှုပ်ပြီးတို့က U235 ကိုရွေးထုတ်ရတယ်။နော်။ဆိုတော့အဲ့ဒါတော်တော်တော့ပုံရင်းဖြစ်တာပေါ့လက်ဝင်တာပေါ့။နော်အဲ့တော့ကျွန်တော်တို့လောလောဆယ်ဗမာပြည်မှာရှိနေတဲ့ technology တွေတော့မရဘူး။နောက်ပြီးတော့အဲ့ဒါကတော့ဘာလှုပ်နိုင်လဲဆိုတော့သူက U235% များလာလို့ရှိလက်နဲ့ထုတ်လို့ရသည်ဒီရတာပေါ့။ဒါပေမဲ့အဲ့ဒါ 90% ကျော်ပါရော weapon grade လို့ခေါ်တာ။ဆိုတော့အခုလိုရိုးရိုးဒီ nuclear ပေါက်ပုံအကြီးတွေပါဆိုလို့ရှိရင် U235 ပါတို့က 10% နဲ့။ Now ဒီ modular reactor လေးတွေပါလဲရေကိုသုံးပြီးတော့အေးဟို cooling လုပ်တဲ့အခါကျရင်အဲ့လို reactor မျိုးဆိုလို့ရှိရင်တို့ကပြားသွားပြီးတော့ 5% နဲ့အောင်တို့လုပ်တာ။အဲ့တော့တို့အပြောပေါ့လေဒါပေမဲ့ခက်တာကျွန်တော်တို့လည်းသိတဲ့အတိုင်းပဲပပပြပါတို့ရည်ပဲချက်တရားလည်းရှိသေးတယ်ဆိုတော့တို့ကဘာလုပ်ချင်လဲတော့မသိဘူးကျွန်တော်သိတာကတော့ပပပြကစစ်ဘိုတွေဒီ DSA ကလူတွေရောအောင်တဲ့လူတွေရောဘယ်ကလူတွေလဲတော့မသိဘူးရုရှားမှာလှုပ်ပြီးတို့ဒီနျူကလ িয়ার reactor တို့ဘာလို့လဲသူတို့ဘွဲယူထားတဲ့လူတွေတော့တော်တော်များတယ
်ဟုတ်ကဲ့ပါဆရာဆိုတော့ကိုနှစ်မျိုးခွဲပြောအောင်လို့ဖြစ်နေဆရာဆိုတော့ uranium ကြီးတန့်စင်တဲ့အထိပါတာ ਨੇ ဆိုတော့လို့တခါတဲ့ရုရှားဘက်ကပို့မဲ့အဟာကိုတုံးပြီးတော
့ဟုတ်တယ်
တခါတဲ့လောက်တန်း
အေးသူတို့အဲ့တော့ modular reactor ဆိုတော့အဲ့လိုတခါတဲ့အပြတ်ထည့်ပို့လိုက်ရောဒီမှာတုံးတုံးပြီးလို့ရှိရင်ကုန်သွားလို့ရှိရင်ပြန်ပို့သူတို့ကတခါအစ်စ်ပြန်ပေးအဲ့လိုလုပ်လို့ရတယ်ဒီလောင်စာကုန်သွားပြီဆိုလို့ရှိရင်ပြန်ပြီးတော့ refuel လုပ်ဖို့ဆိုရင်တချို့ဆိုရင်3နှစ်ကနေ5နှစ်လောက်အထိကြာကြာခံအောင်ထားလို့ရတယ်တချို့ဆိုရင်နောက်ဆုံးဒီဇိုင်းတွေဆိုရင်အသက်30လောက်အထိဘာမှပြန်ပြီး refuel လုပ်စရာမလိုဆိုတော့အဲ့လိုဟာမျိုးဆိုရင်တော့လေဟိုတခြားကိစ္စတွေတိတ်ဆိတ်ပူစရာမရှိဘူးပေါ့အဲ့ဒါပဲဒီလိုကုန်သွားတဲ့သူတို့ခေါ်တာ spent fuel ပေါ့သုံးပြီးသား fuel အဲ့ဒါကိုသူတို့ပြန်ယူသလားပြန်သိမ်းသလားဆိုကြတော့ရှာကြည့်တာမတွေ့သေးဘူးဘာမှပြီးမှသိလို့ရတော့မဖြစ်ဘူ
းဒါနျူကလ িয়ার နောက်ပိုင်းမှာအန်ဒီယားရှိတော့ထိမ့်သိမ့်ဖို့ပဲဗျာအများကြီးလိုတော့ဆ
ရာဟုတ်တယ်အများကြီးလိုတယ်တော်ပြီးတော့ဒီ spent fuel လာလက်ထဲမှာရှိတယ်လို့ရှိဒီလိုအလူမြူဘုံလုံးလို့မရတော့သူတို့ dirty bomb ဆိုတာပြောလို့လို့ရတယ်ဒီ spent fuel ကနျူကလ িয়ার fission တွေမဖြစ်ပေမဲ့ radioactive ကဒီဘောင်းတန်းတဲ့ချီပြီးဖြစ်တယ်ဥပမာတော့အဲ့ဒါကတော့ terrorist တွေလုပ်ပါလေကြောက်ရတာ
အမောက်ကဒေါက်တာခင်မောင်ပါပါဒီဓာတ်ပေါင်းပုံတွေနဲ့ပတ်သက်ပြီးကျုံရနိုင်တဲ့အန္တရာယ်တွေကိုဆက်ပြီးတင်ပြပေးဖို့ရှိပါတယ်နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နှီးပညာကဏ္ဍဖြစ်ပါတယ်ခင်ဗျာဗီဒီယိုရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00 ထိထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေမှာတော့တို့အတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာမြန်မာနဲ့ကဘာကတပတ်အတွင်းထူးခြားသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတလှည့်ပြောပြမှာဖြစ်ပါတယ်ဗျာ
။ဘီအမကြီးအဲလစ်ဘက်ကွင်လွန်သွားပြီးနောက်တတိယမြောက်ချားပလင်ဖြစ်လာတဲ့သူကဘရင်ချားပလင်ဟာသူ့ရဲ့မိခင်ဆောင်ရွက်ခဲ့တယ်လို့ပဲတသက်လုံးဗြိတိန်နိုင်ငံနဲ့ဒဏ္ဍာရအဖွဲ့ဝင်နိုင်ငံတွေရဲ့အကျိုးကိုတည်ပို့သွားမယ်လို့တောက်ကြနေကပြောဆိုခဲ့ပါတယ်။ထိနန်းဆက်ခံပြီးနောက်ဘန်ကင်ရနားတော်မှာပထမအဆုံးပြောကြားခဲ့တဲ့မိန်ကောမှာမိသားစုနဲ့တိုင်းပြည်အတွက်ဘဝတစ်ချောင်းလုံးရင်းနှီးမြှုပ်နှံကြိုးပမ်းခဲ့တဲ့မိခင်ဖြစ်သူကိုချစ်ခင်လွမ်းဆွမိကြောင်းချားပြင်ကပြောဆိုခဲ့ပါတယ်မိခင်လိုပဲကြံ့ရှိနေတဲ့ဘဝအခြေအနေကိုဖွဲ့စည်းကုန်အခြေခံစည်းမျဉ်းကိုလိုက်နာပြီးတိုင်းပြည်အတွက်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းဂရုပြုပြောကြားခဲ့ပါတယ်ဗြိတိန်ပြည်မှာကြီးအဲလစ်ဘဲရဲ့ဇာပနာအခမ်းအနားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတက်ရောက်မယ်လို့အတည်ပြုပြောဆိုလိုက်ပါတယ်အသေးစိတ်ကိုတော့သူ့အနေနဲ့မသိရသေးပေမဲ့တက်ရောက်မှာဖြစ်တယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်သူ့အနေနဲ့ကတော့ဘရင်ဖြစ်လာတဲ့ခြားတတိယမြောက်ခြားဘရင်နဲ့စကားမပြောရသေးဘူးလို့လည်းပြောဆိုခဲ့ပါတယ်ယူကရိန်းအရှေ့ပိုင်းနဲ့အနောက်ပိုင်းတွေမှာယူကရိန်းတောင်ပိုင်းနဲ့အရှေ့ပိုင်းတွေမှာရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နွှဲနေတဲ့ယူကရိန်းတပ်ဖွဲ့တွေဟာတိသာတဲ့တိုးတက်အောင်မြင်မှုတွေရလာနေတယ်လို့နေတူဌာနချုပ်ရှိဟာဘရပ်ဆဲမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့နေတိုတွင်ရေးမှူးချုပ်ယန်စတိုရာဘတ်တို့ကတောက်ကြနေမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့ပူးပေါင်းဆောင်ရွက်မှုဆက်လုပ်နိုင်မှာမဟုတ်ဘူးလို့တရုတ်ထိပ်တန်းတန်တမန်ကတောက်ကြနေမှာပြောဆိုခဲ့ပါတယ်တရုတ်နိုင်ငံအနောက်ပိုင်းရှင်ကျန်းပြည်နယ်ကလူမျိုးစုဝေဂါမွတ်စလင်တွေနဲ့ပတ်သက်တဲ့အစိုးရခန်းစားတကောင်ကိုလူ့အခွင့်အရေးမဟာမင်းကြီးရုံးကထုတ်ပြန်ပြီးနောက်အခုလိုပြောဆိုခဲ့တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ပါခင်ဗျာ။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charleston Mock တို့ဖြစ်ကြပါတယ်။စနေနေ့မနက်ခင်းရဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ။တို့ရရှင်များနဲ့တကွမြန်မာပြည်ပြည်သားအားလုံးဘေးကင်းလုံခြုံပြီးလူအင်ဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.